Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2019ခုနှစ်ဩဂုတ်လ2ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါပါရှင်။ကျွန်မခွန်ညိုကအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီနေ့နားဆင်မယ့်သတင်းလေးတွေမှာတော့မြောက်ကိုရီးယားအတွက်အမေရိကန်ကရန်သူမဟုတ်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးရက်စတီလာဆန်ကပြောဆိုလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံမှာအာဏာပိုင်ဖျက်ဆီးလိုက်တဲ့အတက်ခံခေါင်းဆောင်၂ယောက်ရဲ့လွန်ကျော်ရေးကျန်းမာရေးအတွက်သမ္မတနီကိုလတ်မာဒူရိုကိုယ်တိုင်တာဝန်ရှိတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကသတိပေးလိုက်ပါတယ်။ဒီလိုထိတဲရောက်နိုင်ငံတကာသတင်းတွေကိုတော့မတည်ငြိမ်ထိုင်တဲ့သူညင်ညာပြီးတော့မှာပါ
။အခုညပိုင်းသတင်းလွှာတွေထဲမှာတော့ရာသီတုတ်ကွေး H1N1 ဗိုင်းရပ်စ်ပိုးပြပွားမှုထိန်းချုပ်နိုင်ဖို့အသိပညာရေးအစီအစဉ်ကိစ္စလွှတ်တော်မှအစိုးပြုချက်အတိမဖြစ်ခဲ့ပေမဲ့လည်းဆွေးနွေးတဲ့မှတ်တမ်းတင်ထားဖို့နဲ့ပတ်သက်လို့
အခုလေးအားလုံးလုပ်နေတယ်အခုထက်လည်းကျွန်တော်တို့ရဲ့ကျင့်တဲ့ဆက်လက်ပြီးလုပ်ဖို့လည်းကျွန်တော်ဘာတွေလုပ်ရမှာဆိုတာသိတဲ့အတွက်ကျွန်တော်နည်းလေးစားတော့ပဲ
ကျမ်းမာရေးနဲ့အာကစားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးရဲ့ရှင်းလင်းတင်ပြချက်နဲ့အတူနှာစင်နိုင်ပါတယ်။ရန်ကုန်မန္တလေးမြို့ကြီးတွေကကန့်ကွက်ဆန္ဒပြနေကြတာရောဘာအတွက်ပါလဲ။ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးပြင်ဆင်မလားဖြတ်သိမ်းမလားဆိုတာကိုအမျိုးသားလွှတ်တော်မှမဲခွဲဆုံးဖြတ်တာမှပြင်ဆင်ဖို့ကမဲအသားရသွားခဲ့ပါတယ်။ဒီလိုသတင်းဆောင်ပါတွေဆက်သွယ်နေညံချက်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးပါမယ်ရှင်။
မြောက်ကိုရီးယားရဲ့ patented missile တောင်းတဲ့နျူကလ িয়ার လက်နက်စီစဉ်တွေကိုဟန်တန်းနိုင်ရေးအမေရိကန်သမ္မတအင်ဂျီရောကနီလန်ပေါင်းစုံစဉ်းစားနေချိန်မှာပဲမြောက်ကိုရီးယားအတွက်အမေရိကန်ဟာရန်သူမဟုတ်ကြောင်းနိုင်ငံခြားရေးဝန်ကြီးရက်စတီလာဆန်ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့အမေရိကန်ကလက်မခံနိုင်လောက်တဲ့ချိန်ချောက်မှုမျိုးတွေရှိနေတဲ့အတွက်တုံ့ပြန်သွားမှဖြစ်ကြောင်းလည်းမနေ့ကရှစ်ချက်ကနိုင်ငံခြားရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲကိုရောက်လာတဲ့ဝန်ကြီးတေလာဆန်ကပြောဆိုလိုက်တာပါ။အမေရိကန်နဲ့တွေ့ဆုံဆွေးနွေးဖို့ဆန္ဒရှိရဆိုတာကိုတချင်ချင်းမှာမြောက်ကိုရီးယားကသဘောပေါက်လာကိုမျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားကတိုက်ချင်းပြ patented missile တုံးတွေဆက်လက်စမ်းသပ်နေတာအမေရိကန်ရဲ့ချင်းကပ်မှုတွေကိုလက်မခံတဲ့လက္ခဏာဖြစ်အကဲခတ်တွေယူဆနေကြပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်လို့အမေရိကန်ဥပဒေပြုလွှတ်တော်အမတ်တွေကြားမှာလည်းစိတ်မရှိနိုင်ပဲဖြစ်လာနေပါတယ်။မြောက်ကိုရီးယားနဲ့စစ်မဲ့ဖြစ်ပွားခဲ့ရင်ဒေသတွင်းမှာအကြီးအကျယ်ထိခိုက်နေနိုင်မှုတွေကြေဝါနိုင်ပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေကိုဟန်တားဖို့ကဒီနေ့တခုပဲခြံကောင်းခြံနိုင်တယ်လို့ထက်လွတ်တော်လက်နက်ကိုက်တပ်ဖွဲ့များကြီးကကော်မတီဖွဲ့ဝင်လင်းစည်းကလေးကပြောဆိုခဲ့တာပါ။အမေရိကန်ကတိုက်ချင်းပြ patented missile တုံးနဲ့တိုက်ခိုက်ဖို့စပီးကြိုးပမ်းနေမယ်ဆိုရင်တော့မြောက်ကိုရီးယားနဲ့စစ်ဖြစ်တော့မယ့်အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ကိုပြောဆိုခဲ့တဲ့အကြောင်းလည်းအမေရိကန်ရုပ်သံ NBC နဲ့အစိုးရမင်းမြန်ကတခုတွင်ထက်လွတ်တော်မက်ဂရီယန်ကပြောဆိုခဲ့ပါတယ်။
ညချင်းအချိန်မတော်ရဲကဖမ်းသွားတဲ့ဗင်နီဇွဲလားအထက်ခံခေါင်းဆောင်နှစ်ဦးရဲ့ကျန်းမာရေးနဲ့ဘေးကင်းလုံခြုံရေးအတွက်ဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုကိုယ်တိုင်မှတာဝန်ရှိတယ်လို့သတ်မှတ်ထားတဲ့ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။မာဒူရိုအာဏာရှင်ဆိုးရရဲ့လုပ်ရက်တွေကိုအမေရိကန်ကရှုတ်ချတယ်လို့လည်းမနေ့အင်္ဂါနေ့နှောင်းပိုင်းကြေညာချက်မှာအမေရိကန်သမ္မတကပြောပါတယ်။မစ္စတာလိုပက်စ်နဲ့မစ္စတာလက်စ်မာရိုဟာအစိုးရရဲ့တရားမဝင်ဖမ်းဆီးခံရတဲ့နိုင်ငံရေးအကျဉ်းသားတွေဖြစ်တယ်။နိုင်ငံရေးအကျဉ်းသားအလုံးကိုချွင်းချက်မရှိချက်ချင်းပြန်လွတ်ပေးဖို့တောင်းဆိုတယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။လီယိုဖိုဒိုလိုပက်စ်နဲ့အန်တိုနီယိုလက်စ်မာရိုကိုသူတို့အိမ်တွေထဲကနေထောက်လှမ်းရေးသမားတွေကဆွဲထုတ်သွားပြီးကားနဲ့တင်ခေါ်သွားတာကို Twitter မှာတင်ထားတဲ့ဗီဒီယိုတွေထဲမှာတွေ့ရပါတယ်။သူတို့နှစ်ဦးကအရင်နိုင်ငံရေးလှုပ်ရှားမှုတွေကြောင့်နေအိမ်အကျယ်ကျုပ်ကြခံနေရသူတွေပါ။ဗင်နီဇွဲလားအထိုက်ခံခေါင်းဆောင်တွေဖြစ်တဲ့လိုပက်စ်နဲ့လက်စ်မာရိုနှစ်ဦးကထွက်ပြေးဖို့ကြံစီနေကြတာလို့ထောက်လှမ်းရေးအရင်းမြစ်တွေကသတိပေးခဲ့တယ်ဆိုပြီးဗင်နီဇွဲလားတရားရုံးချုပ်ကပြောဆိုပါတယ်။ဒါပြင်သူတို့ဟာသမ္မတမာဒူရိုအစိုးရကိုဆန့်ကျင်ရေးဆန္ဒပြတ်သူတွေကိုလှုံ့ဆော်တဲ့အနေနဲ့မီဒီယာတွေကိုကြေညာချက်တွေထုတ်ပေးခဲ့ကြသလိုနိုင်ငံရေးစည်းရုံးလှုပ်ရှားမှုတွေလုပ်ခဲ့ပြီးနေအိမ်အကျဲချုပ်စီမင်းစည်းကမ်းသတ်မှတ်ချက်တွေကိုချိုးဖောက်ခဲ့ကြတယ်လို့လည်းတရားရုံးကပြောဆိုထားပါတယ်ရှင်
။ UN ငွေနျူကလ িয়ার စီစဉ်တဲ့ပတ်သက်တဲ့သဘောတူညီချက်ကိုအကောင့်ထဲပုံနေတဲ့လုပ်ငန်းတွေပေါ်အာရုံစိုက်နေကြတဲ့အတွက်ဒေသတွင်းတည်ငြိမ်မှုတွေကိုထိခိုက်စေမယ့်တခြားလုပ်ရက်တွေကိုအာရုံစိုက်မှုရောပါလာနေတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးရက်စတီလာဆန်ကပြောဆိုလိုက်ပါတယ်။တည်ငြိမ်မှုတွေထိခိုက်စေတဲ့တခြားလုံရက်တွေထဲမှာတော့ပက်တင်တမစ်ဆိုင်တုံးစီစဉ်အချက်ပဝါရကိုအားပေးကူညီမှုနဲ့ဆီးရရင်မြန်နိုင်ငံတွေကပရီပကတ်တွေမှာ UN နိုင်ငံရဲ့အခက်အခဲတွေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးကထပ်သွင်းပြောဆိုခဲ့တာပါ။ nuclear lane မထုတ်လုံးနိုင်အောင် UN နိုင်ငံအနေနဲ့ nuclear လုပ်ငန်းတွေကိုရှော့ချပြီးအပြန်အလှန်အနေနဲ့ UN ပေါ်အရေးယူတံခါးမှုတွေရှော့ပေါ်ပြီးနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်နေတယ်ဆိုပြီးအမေရိကန်နဲ့ UN ထိတ်တန်းတောင်းအရှိသူတွေအပြန်အလှန်ဆွဆွဲနေချိန်မှာပဲမနေ့တုန်းကနိုင်ငံရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးဒေလာဆန်ကမှတ်ချက်ပေးပြောဆိုလိုက်တာဖြစ်ပါတယ်သဘောတူညီချက်ဟာအမေရိကန်ပြည်သူတွေရဲ့အကျိုးစီးပွားတွေကိုအကောက်အမပေးနိုင်ရင်စက်မထားတင်ဘူးလို့လည်းပြောဆိုကြတာပါတနတ်ထရန်ဆိုရကတော့ဤနိုင်ငံကသဘောတူညီချက်ကိုလိုက်နာမှုရှိတဲ့အကြောင်းပြီးခဲ့တဲ့လတည်းမှာပဲကွန်ဂရက်စ်လွှတ်တော်ကိုအတည်ပြုပြောဆိုထားတာဖြစ်ပြီးရှေ့လာမဲ့စက်တင်ဘာလမှာနောက်တစ်ချိန်အတည်ပြုချက်ပေးရမှာဖြစ်ပါတယ်တနတ်ထရန်ကတော့သဘောတူညီချက်ဟာဤနိုင်ငံပေါ်လိုက်ရပါတယ်
အမေရိကန်နိုင်ငံကြီးဝန်ကြီးဌာနရဲ့မနစ်အင်ကာနေခသတင်းစာရှင်းလင်းပွဲကိုဝန်ကြီး Rex Tillerson တက်ရောက်ခဲ့ပြီးမြောက်ကိုရီးယား၊ဗနီဇွဲလားတရုတ်အရှေ့အလယ်ပိုင်းရုရှားနဲ့ယူကရိန်းနိုင်ငံတို့နဲ့ပတ်သက်ပြီးအမေရိကန်ရဲ့နိုင်ငံကြီးမူဝါဒကိုရှင်းလင်းပြောကြားခဲ့ပါတယ်။နိုင်ငံကြီးဝန်ကြီးဌာနရဲ့နေ့စဉ်သတင်းစာရှင်းလင်းပွဲကိုဝန်ကြီး Tillerson ရုတ်တရက်တက်ရောက်ခဲ့တာကြောင့်သတင်းတောက်တွေကြားတန်းတော်ဖြစ်ခဲ့ကြပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားနိုင်ငံတွင်းကအမေရိကန်တာဝန်ထမ်းတွေအများအပြားကိုရှော့ချဖို့အမိန့်ပေးခဲ့ပြီးတဲ့နောက်အမေရိကန်ရုရှားဆက်ဆံရေးနဲ့ပတ်သက်ပြီးမေးမြန်းတဲ့အခါမှာတော့အမေရိကန်နိုင်ငံသားရေးဝန်ကြီးကသူ့အနေနဲ့ရုရှားနိုင်ငံသားရေးဝန်ကြီးကိုနိုင်ငံဆက်ဆံရေးဟာဆိုးဝါးနေတဲ့အကြောင်းပို့ပြီးတော့ဆိုးဝါးလာနိုင်တယ်လို့အကြင်ကြင်သတိပေးခဲ့ပေမဲ့သူတို့ဘက်ကလှုပ်လိုက်တာလို့ပြောပါတယ်ပြီးခဲ့တဲ့သတင်းဘက်ကအမေရိကန်လွှတ်တော်မှတခဲနဲ့ထောက်ခံတီးပြုတ်ခဲ့ကြတဲ့ရုရှားပေါ်တန်းခတ်ပိတ်ဆို့မှုသစ်တွေကသူ့အမြင်မှာတော့အထောက်အကူမဖြစ်ဘူးလို့လည်းဝန်ကြီးကပြောပါတယ်။တန်းခတ်ပိတ်ဆို့မှုချဖို့လွှတ်တော်ဘက်ကဆောင်ရွက်ချက်နဲ့သူတို့လုံပုံလုံးကြီးကိုသမ္မတအနေနဲ့ရောသူ့အနေနဲ့ရောသိပြီးတော့သဘောမကျဘူးလို့လည်းဝန်ကြီးတီလာဆန်ကပြောဆိုသွားပါတယ်ရှင
်။အမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စစ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 7935လိုင်းဒိုမီတာ25 kHz 7196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 7905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီမေကန်တန်မြန်မာပိုင်းစီစဉ်ရဲ့ဗိုလ်ထုတ်တဲ့ညဘက်သတင်းလေးကိုဆက်လက်ကြီးညာနေပါရယ်အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာဒီကနေ့ပဲမြောက်အတ္တန်တစ်စစ်ကြောဖွဲ့ NATO ရဲ့ရင်းနှီးတစ်ခုတက်ကက်ခံရပြီးထိခိုက်ဒေချေမှုတွေရှိခဲ့တဲ့အကြောင်း NATO စစ်ပစံတောင်ဝင်ရှိသူတွေကအတည်ပြုပြောဆိုလိုက်ပါရယ်နောက်ထပ်သတင်းချက်လက်တွေရရှိဖို့အမြန်ဆုံးကြိုးစားနေတဲ့အကြောင်းနဲ့တင့်တော်တဲ့အချိန်မှာသတင်းထုတ်ပြန်ပြီးသားမှာဖြစ်ကြောင်းကမ္ဘူးမြို့တော်မှာရှိတဲ့ NATO မဟာမိတ်ရုံးရဲ့ထုတ်ပြန်ချက်ကဖော်ပြထားပါရယ်အင်ဂျင်နီယာတပ်ဖွဲ့တွေလိုက်ပါလာတဲ့ရင်တန်းကကန္ဓာမျိုးကနေဖြတ်သန်းပြီးလေစစ်ကိုသွားတဲ့အချိန်မှာပဲအထူးကံကာဗွန်ခွဲတက်ခက်ခံရတာလို့ပြည်နယ်စိုးရိမ်ကြီးညာချက်မှာလည်းဖော်ပြထားပါတယ်။တက်ခတ်မှုကြောင့်ကာဇင်ထိခိုက်ပျက်စီးခြင်းပြောပေမဲ့အထူးစိတ်ကိုတော့ထုတ်ဖော်ပြောဆိုတာမရှိပါဘူး။ကုလန်တွဲသူတွေနဲ့ဒေသခံတွေကတော့ပြင်းထန်တဲ့ပေါက်ကွဲမှုကြောင့်တိကျတဲ့ရသူတွေရှိကြောင်းပြောဆိုထားပေမဲ့ကင်ဂနန်တိကျကိုလက်ထလုံးမှာမသိရသေးပါဘူး။နေတိုးရင်နဲ့တက်ခက်ခံရတဲ့အချိန်မှာအနည်းငယ်မှရပ်သားတွေရှိနေကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်။တာလီဘန်တွေကတော့တော်လန်ပေါက်ကွဲမှုတွေစရာကန္ဓာမျိုးကကာဗွန်ခွဲတက်ခတ်မှုကသူတို့လက်ချက်ဖြစ်တယ်ဆိုပြီးပြောဆိုထားပါတယ်။ဒီကနေ့မှာပဲအာဖဂန်နစ္စတန်နိုင်ငံအနောက်ပိုင်းကဟီရမြို့မှာရှိတဲ့ရှီယာမွတ်စလင်ဗရီကျောင်းတစ်ခုမှာပြင်းထန်တဲ့အထိခံဘုံခွဲတက်ခတ်မှုအနည်းဆုံးနှစ်ခုဖြစ်ပွားခဲ့ရတာကကလေးနှစ်ခုဦးပါဝင်လူပေါင်း32ယောက်ထက်မနည်းသေဆုံးပြီး60ကျော်တရားရပါပါတယ်။တက်ခတ်မှုကသူတို့လက်ချက်ဖြစ်တယ်ဆိုပြီးအက်စစ်တန်အစ္စတန်ဆွေးကြောက်ဖွဲ့ကကြေညာထားပါတယ်။
အမေရိကန်ပြည်ထောင်စုအတွင်းတရုတ်ရဲ့တင်ပို့ကုန်တွေပေါ်ကုန်သွယ်ရေးဓာတ်ဆီတွေနဲ့တွင်းကုန်ခွန်ကောက်ခံခြင်းတို့ဆောင်ရွက်လာနိုင်စေမဲ့အစီအစဉ်တစ်ခုကိုလုပ်ရင်းမလုပ်ရင်းအမေရိကန်ဆွေးရကစဉ်းစားသုံးသပ်နေပါတယ်။အမေရိကန်ရဲ့1984ခုနှစ်ကုန်သွယ်ရေးဥပဒေနဲ့အညီတရုတ်ရဲ့ကုန်သွယ်ရေးလုပ်ပုံကိုင်မှုတွေကိုစပြီးစစ်ဆေးဖို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်တော် Robert Lighthizer ကိုသမ္မတ Trump ညွှန်ကြားမယ်လို့အမေရိကန်သတင်းဌာနမှာဖော်ပြပါတယ်။ဒီစီစဉ်ကတော့နိုင်ငံခြားတန်းပြည်တွေရဲ့မမျှတတဲ့ကုန်သွယ်ရေးလုံခြုံရေးလုပ်ငန်းတွေကြောင့်အမေရိကန်ကုန်ထုတ်လုပ်ငန်းတွေကိုကာကွယ်ဖို့ရည်ရွယ်တာဖြစ်ပါတယ်။လာမယ့်ရက်ပိုင်းအတွင်းမှာတရားဝင်ကြေညာချက်ထွက်လာမယ်လို့လည်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။တရုတ်ကျင့်သုံးနေတဲ့ကုန်သွယ်ရေးလုံခြုံရေးလုပ်ငန်းကြောင့်အမေရိကန်စီးပွားရေးလုပ်ငန်းတွေအပေါ်အထိနာစေတယ်လို့အမေရိကန်သမ္မတနဲ့သူ့ရဲ့စီးပွားရေးအဖွဲ့ကအရင်တုန်းကတည်းကဆွဆွဲပြောဆိုနေတာပါ။တရုတ်နောက်ဥရောပနိုင်ငံတွေဟာသူတို့ရဲ့တင်ပို့ကုန်တွေအပေါ်အစိုးရကထောက်ပံ့ပေးနေတယ်လို့အမေရိကန်ကုန်သွယ်ဝန်ကြီး Wilbur Ross ကဆွဆွဲပြောဆိုထားတာပါဒီနိုင်ငံတွေကတင်ပို့ကုန်တွေအပေါ်ထောက်ပံ့ခြင်းနောက်အတွုံးနှုံတက်တက်သားသားနဲ့ငွေချေးပေးတာလောင်စာစွန့်ရင်အတွက်အစိုးရဘက်ကတစ်စိတ်တစ်ပိုင်းကြားခံတာနောက်ကုန်ကြောတွေအပေါ်မှာအထူးအခွန်နှုန်းထားပေးတာတွေလို့အစိုးရဘက်ကထောက်ပံ့နေတာလို့အမေရိကန်ကုန်သွယ်ဝန်ကြီးကပြောဆိုခဲ့ပါတယ်
ထိုင်းနိုင်ငံမှာ2008ခုနှစ်တုန်းကအစိုးရဆန့်ကျင်ဆန္ဒပြပွဲတွေအတွင်းထိရတဲ့ကျင်းမှုတွေကျင်းဝတဲ့အထိနေနေခဲ့တဲ့အတွက်ဝန်ကြီးချုပ်အောင်စွန်ချိုင်းဝန်ဆောင်ဘော်တရားဆွဆုထားတဲ့မှုကိုတရားရုံးကပတ်လပ်ပေးလိုက်ပါရဲ့ရှာဝါဝေလှရှားမှုဖြစ်လူသိများတဲ့အစိုးရဆန့်ကျင်ရေးလှရှားသူတွေကိုဘန်ကောက်မြို့လွတ်တော်ဝင်တဲ့ကနေရက်တပ်ဘက်ကမျက်ရည်ယူပုံးတွေအသုံးပြုပြီးဖယ်ရှားရမှာလူနုသေဆုံးပြီးရန်နဲ့ချီထိရတဲ့ရခဲ့တာပါတရားလူရှင်တွေကတော့ဆန္ဒပြသူတွေကိုအင်အားသုံးရှင်းလင်းမှုအမိန်ပေးခဲ့တဲ့ဝန်ကြီးချုပ်အောင်စွန်ချိုင်းနဲ့ဒုဝန်ကြီးချုပ်ချာဖက်ရောင်ချန်ယူတို့ပြင်ရဲရဲရှိအောင်တို့ပေါ်အာနာအလွဲသုံးစားလုံးမှုနဲ့တရားဆွဆုခဲ့တာဖြစ်ပါတယ်။ဒါမှမဟုတ်လည်းမြေရီယူပုံးတွေဟာတစ်ချေထန်ရရတဲ့အထိပြင်းထန်ကြောင်းဝန်ကြီးချုပ်အောင်နဲ့ကြံမှုတွေမတိခဲ့ကြဘူးဆိုပြီးတရားရုံးချုပ်ကဒီကနေ့ပဲဆုံးဖြတ်ခဲ့တာပါ။တရားရုံးကအဖြစ်ရှိကြောင်းဆုံးဖြတ်ခဲ့မယ်ဆိုရင်တော့သူတို့အားလုံးအနေနဲ့အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်10နှစ်ထိကြာခံရနိုင်ပါတယ်။
ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာဒီသတင်းပတ်အတွင်းကျင်းပမဲ့အရှေ့တောင်အာရှဒေတာရင်းဖိုရမ်ကိုအမေရိကန်နိုင်ငံဆိုင်ဝန်ကြီး Rex Tillerson တက်ရောက်မှာဖြစ်ပြီးကိုရီးယားကျွန်းဆယ်နျူကလ িয়ার ကင်းရှင်းရေးရေကြောင်းလုံခြုံရေးနဲ့အချမ်းဖက်ဝါဒတံပြန်တိုက်ဖြတ်ရေးတို့ကိုဆွေးနွေးမှာလို့အမေရိကန်နိုင်ငံဆိုင်ဝန်ကြီးဌာနကပြောဆိုထားပါတယ်။ဝန်ကြီး Tillerson ကအာဆီယံဒေတာရင်းဖိုရမ်ပြီးမှာတော့ထိုင်းနဲ့မလေးရှားနိုင်ငံတို့ကိုတွားရောက်မှာပါ။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကကမကဋ္ဌလုပ်တဲ့နှစ်ပတ်လည်ဒေတာတွင်းလုံခြုံရေးဆိုင်ရာညီလာခံကိုအမေရိကန်ပြည်ထောင်စုမြောက်ကိုရီးယားတရုတ်ရုရှားတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကအဆင့်မြင့်ကိုယ်စားလှယ်တွေတွေ့ရောက်ဆွေးနွေးကြမှာဖြစ်ပါတယ်။အရေးပါတဲ့နိုင်ငံကြီးတွေပါဝင်တဲ့ရှာရှာပါပါအစည်းအဝေးတစ်ခုဖြစ်ပေမဲ့လည်းအခုအာဆီယံဒေတာတွင်းဖိုရမ်မှာမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုကြောင့်ဖြစ်ရတဲ့တင်းမာမှုတွေကိုရှော့ချနိုင်မဲ့တတ်တမန်ရေးပြည်လည်မှုတော့ရှိလာမှာမဟုတ်ဘူးလို့လည်းသုံးသပ်ထားကြပါတယ်ရှင်။
Direct from Washington, the voice of America,
VOA. ဗုဒ္ဓဟူးနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တွေ့ကြေညာပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်ထုတ်လွှင့်ပါမယ်ရှင်။ H1N1 ရာသီတုတ်ကွေးရောဂါပြန့်ပွားမှုနဲ့ပါအောင်အသိပညာပေးမှုတွေတိုးမြှင့်ဆောင်ရွက်ဖို့အရေးကြီးအစိုးတရလွှတ်တော်မှဒီကနေ့တင်သွင်းခဲ့တာမှာကန့်ကွက်သူပိုများတဲ့အတွက်အစိုးပြုချက်အတိမဖြစ်ခဲ့ပဲနဲ့မှတ်တမ်းတင်ဖို့ပဲဆုံးဖြတ်ခဲ့ပါတယ်။ဒီနှစ်ထဲယောဂါစတင်ဖြစ်ပွားခြင်းကစလို့ဒီကနေ့ဩဂုတ်လ2ရက်အထိ H1N1 ရာသီတုတ်ကွေးကြောင့်သေဆုံးသူ73ဦးရှိပြီးကူးစက်ခံရသူ69ဦးရှိတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒီကနေ့လွှတ်တော်တွင်တင်ပြဆွေးနွေးမှုတွေနဲ့အတူ H1N1 ရာသီတုတ်ကွေးယောဂါဖြစ်ပွားမှုထိန်းချုပ်ကာကွယ်မှုတွေနဲ့ပတ်သက်လို့စုံစမ်းမေးမြန်းထားတဲ့မက်ခင်ဖြူထွေးကပြောပြပါမယ်ရှင်။
H1N1 ရာသီတုတ်ကွေးယောဂါပြန့်နှံ့ဖြစ်ပွားမှုကိုထိန်းချုပ်နိုင်မှုအတွက်ပြည်သူတွေကြားမှာကျန်းမာရေးအသိတွေပုံမူရရှိအောင်ရှင်းညစ်ဆောင်ရွက်သွားဖို့တောင်းဆိုတဲ့အရေးကြီးအစုတစ်ရက်ကိုဒီကနေ့ပြည်သူ့လွှတ်တော်မှာစက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကြောက်ကုန်းမဲဆန္ဒနဲ့ပြည်သူ့လွှတ်တော်အမတ်ဦးသိန်းချုံကတင်သွင်းခဲ့တာပါ။ဒါနဲ့ဒီအစုကိုထောက်ခံသူချက်ကန့်ကွက်သူပုံများခဲ့ပြီးတော့နောက်ဆုံးအစုကိုမှတ်တမ်းတင်ဖို့သာဆုံးဖြတ်ခဲ့ပါတယ်။ဒီယောဂပြန့်နှံ့ဖြစ်ပွားမှုတွေနဲ့ပတ်သက်လို့ထိချုပ်ကာကွယ်နိုင်အောင်ကျန်းမာရေးဌာနကအထူးရောက်ဆုံးကင်တွယ်ဆောင်ရွက်နေတာကြောင့်စိုးရိမ်မှုမလွန်ကဲကြဘူးနဲ့လက်ရှိအခြေအနေမှာယောဂပြန့်နှံ့မှုနဲ့အောင်ထိချုပ်ဆောင်ရွက်ထားနိုင်တဲ့အကြောင်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးမြင့်ထွေးကဒီကနေ့လွှတ်တော်မှာရှင်းလင်းတင်ပြသွားပါတယ
်။ဒီကိစ္စတွေအားလုံးကရခိုင်နဲ့ရတယ်ကျွန်တော်လုပ်နေပါတယ်။တောက်လျှောက်စီ National Infant Center အကုန်ကြည့်ရှုနေတယ်ဒါတွေအကုန်လုပ်နေတယ်။အခုလေးအားလုံးလုပ်နေတယ်အခုကလည်းကျွန်တော်တို့ရဲ့ကျင်းတ်တဲ့ဆက်လက်ပြီးလုပ်ဖို့လေကျွန်တော်ဘာတွေလုပ်ရမှာဆိုတာသိတဲ့တွေ့ကျွန်တော်နည်းနည်းလေးစားတော့ပဲဒီလိုတော့ဥက္ကဋ္ဌရဲ့သင်ဒီအဆိုကိုတော့ကျွန်တော်ကမှတ်တမ်းတင်နေအောင်ကျွန်တော်တင်ပြပါတယ်အားလုံးကျေးဇူးတင်ပါတယ
်မြန်မာနိုင်ငံမှာ H1N1 ရာသီတုတ်ကွေးယောဂါပြန်လည်ဖြစ်ပွားလာခဲ့တဲ့ဇူလိုင်လ22ရက်နေ့ကနေဒီကနေ့ဩဂုတ်လ2ရက်နေ့အထိဒီယောဂါကြောင့်သေဆုံးသူဦးရေ73ဦးရှိပြီးတော့ကူးစက်ခံရတဲ့သူ69ဦးနဲ့ပြင်းထန်အဆုတ်ရောင်ယောဂါနဲ့ဆေးရုံတင်ထားရသူပေါင်း284ဦးရှိတဲ့အကြောင်းစစ်မှားရေးဦးစီးဌာနကအတည်ပြုထားပါတယ်။ယောဂါဖြစ်ပွားမှုအရေအတွက်တိုးလာတဲ့ဆိုပေမဲ့လည်းသိဆုံးမှုနှဲပါအောင်စစ်မှားရေးဦးစီးဌာနကဦးစားပေးဆောင်ရွက်နေပြီးတော့ကျေးလက်တော်ရွာတွေအထိဒီယောဂါနဲ့ပတ်သက်တဲ့လမ်းညွှန်ချက်တွေကိုအသေးစိတ်ချမှတ်ဆောင်ရွက်နေတာကြောင့်ယောဂါပြန့်နှံ့ဖြစ်ပွားမှုနဲ့သိဆုံးမှုနှဲပါလာဖို့အလားအလာကောင်းတွေရှိတယ်လို့ပြည်သူ့စစ်မှားရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်က VOA ကိုပြောပါတယ
်။ guideline ရှိပါဒီလိုကြမှာရနေလို့မယ်ကိုင်လိုက်နေလေထုတ်ထားတယ်ကုသရေကထိုးလို့ရမယ်ကိုင်လိုက်နေလေထုတ်ထားတယ်ဆိုတော့ပြည်သူ့ကြမှာရတဲ့ကလို့ရမယ်ကိုင်လိုက်ဆိုရင်ဒီမှာကျွန်တော်တို့ကရက်ကွက်ပဲကြည့်ရဘယ်နေရာမှာပဲတွေ့တွေ့ပေါ့နော်စာပေါ်ဆရာမဒီမှာပဲလာပြရင်တုတ်ကွေးဆိုင်လက္ခဏာရှိသလားရှိရင်သူကအဲ့ဒီမှာစစ်ဆေးရမယ်ပိုးပေါ်ဒီ rapid diagnosis test မှာ positive ဖြစ်တဲ့ဆိုရင်ဒါနှခွင်းနမူနာကိုသူကမျက်နှာဆေးရုံကိုပို့ရမယ်ပို့ပြီးတော့မှမျက်နှာဆေးရုံမှာဒီနှခွင်းနမူနာယူမယ်ပြီးလို့ရှိရင်ကျွန်တော်ဒီကြမ်းမိုက်ကခွဲထားလာကိုပေးပို့ပြီးတော့ဒါ H1N1 pandemic online ရှိမှရှိစစ်ဆေးတာပေါ့အ ไอ้ guideline เนี่ยจํานวนลูกค้าเนี่ยจีบีมาตุ้ยเลยส่วนเนี่ยบลูสิเสียมั้ยบลูตะคว้นนี่มันอยู่อ่ะมั้ยส่วนเนี่ย guideline นี่ฉะทาเลยเนาะแต่ว่าเนมาရှိလို့เลยသူကကျွန်တော်ရဲ့ဒီအဆိုပြီးကတနင်္ဂနွေတော့ကာပါဖြစ်ပါတယ်နောက်ကစေုပ်ကြီးတွေမှာတွေ့မယ်ဆိုရင်လည်းဘယ်လိုလုပ်ရမယ်ဆိုတော့ flow chart လေးရှိတယ်ကျွန်တော်ထမတယ်ဟိုလွတ်သွားရအကြောင်းမရှိပါဘူးခင်ဗျာကမ္ဘာ့ကျန်းမာရေးအဖွဲ့
WHO ကတော့ H1N1 virus ကူးစက်ရောဂါခံရတဲ့သူဟာယောဂလက္ခဏာပြဖို့နှစ်ရက်ကလေခုနှစ်ရက်အထိအချိန်ယူတတ်တာမို့မစားခင်မှာယောဂဖြစ်ပွားသူဦးရေဟာတိုးလာနိုင်ခြေရှိတယ်လို့သတိပေးထားပါတယ်။ဒါမဲ့ကျန်းမာရေးဦးစီးဌာနကတော့ဒီယောဂနဲ့ပတ်သက်တဲ့ကျန်းမာရေးအသိပေးမှုတွေကိုအချိန်မြင့်ဆောင်ရွက်နေပြီးတနင်္ဂနွေလုံးအတိုင်းအတာနဲ့ယောဂပြန့်နှံ့ဖြစ်ပွားမှုကိုထိန်းချုပ်ထားနိုင်တဲ့အခြေအနေမှာရှိတယ်လို့ပြော
ဒီနေ့ထက်ပြန်လည်းဖြစ်ပေါ်လာမှာတော့သေဆုံးသူ၃၃ယောက်ထိရှိလာခဲ့တာပါရှင်။မကင်ကျူတွေပြောပြခဲ့တာပါရှင်။အခုဆက်သွယ်ရေးဥပဒေပြင်ဆင်ရေးဘက်ကိုလည်းအလှည့်ပေးပါဦးမယ်။ ပုံမှန်66ကာကြီးကိုဖျက်သိမ်းပေးဖို့တက်ကြွလှုပ်ရှားသူတွေနဲ့သတင်းမီဒီယာသမားတွေတောင်းဆိုနေကြပါပြီမယ်။ဒီပုံမှန်ကိုဖျက်သိမ်းရေးအစားပြင်ဆင်ရေးကိုပဲလုပ်ဖို့အမျိုးသားလွှတ်တော်ကမဲခွဲဆုံးဖြတ်ခဲ့ပါတယ်။ဖျက်သိမ်းရေးအစားပြင်ဆင်ရေးဘာကြောင့်လုပ်ရတယ်လဲဆိုတာကိုတော့လွှတ်တော်ကိုယ်စားလှယ်တွေကိုဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြပေးပါပါရှင်။ဆက်သွယ်ရေး
ရင်အာမခံရတာမျိုးထောင်နံကို၃နှစ်အထိပြင်ဆင်တတ်မှတ်ထားတယ်လို့ NLD အမျိုးသားလွှတ်တော်ကိုယ်စားလှယ်ရှင့်နေဦးအောင်သိန်းကရှင်းပြပါတယ်
ဆက်ရောက်ကကြီးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြည့်ဖြစ်ဖို့ကြိုးလျားရှိတယ်ပေါ့ဗျာကျွန်တော်မဖြစ်ဘူးပြင်တာပြင်တာကိုတည်ပြုတာအဲဆက်ရောက်ကကြီးရဲ့တတ်မှတ်ထားတဲ့ဟောသုံးနှစ်ဆိုတာကိုလက်ခံတယ်ပေါ့ဟောအာမခံပြီးတာဆိုတာကိုလက်ခံတယ်ပေါ့ဗျာ
ရသဇကြီးပုံမှတ်တဲမှာဂုံတိတ်ခါထိခိုက်ညှိုးနှွမ်းမှုကိုအကာအကွယ်ပေးတဲ့ပုံမှတ်900ဆိုတာရှိပေမဲ့လွတ်တော်မှာပြဋ္ဌာန်းအတည်ပြုထားတဲ့ပုံမှတ်66ဂါကြီးရဲ့အကာအကွယ်ပေးနိုင်မှုကပိုကျယ်ပြန့်တယ်လို့လွတ်တော်ကလည်းဦးအောင်သိန်းကပြောပါတယ
်ကျွန်တော်တို့ဒီဥရိကျန်းကော်မတီအနေနဲ့ကြည့်ရတာတော့အဲ့ဒီလိုဖြတ်လိုက်မယ်ဆိုရင်ဒီအင်တာနက်ကနေ Facebook ကနေပြီးတော့ဆဲဆိုတာချိန်မောင်းတာတွေချိန်ကြောက်တာတွေပြည်သူတွေမဟုတ်မတရားခံနေရတဲ့ဟာတွေကွန်ဗီပြအောင်လုပ်တဲ့ဟာတွေဘယ်ဥပဒေနဲ့အကာအကွယ်ပေးမလဲဆိုရယ်ပြဿနာပေါ့ဒါမဲ့ချို့ရလဲအဲ့ဒီဂုံသိက္ခာညွှန်းလဲဆိုရယ်ကိစ္စရကဂျာဇတာကြီးမှပုံမှန်900ရှိသားပဲလို့ပြောတယ်ကျွန်တော်တို့ဒီသက်သွေဥပဒေဟာထွတ်တော်ကပြဋ္ဌာန်းတဲ့အထူးဥပဒေဂျာဇတာကြီးကရေဘူးရဥပဒေ General Law အဲ့တော့ဒီ Special Law ဟာ General Law ကို overrule လုပ်တယ်တွန်းမိုးရယ်ပေါ့နော်
ဂျာဇတာကြီးပုံမှန်900နဲ့66ဂါကြီးကွာခြားချက်ကိုလည်းဥအောင်သိန်းကရှင်းပြပါလေ
။ဆိုရပါသလိုကျွန်တော်ဆက်လက်ရေးဥရိယဒီဟာအရေးယူဖို့မလိုဘူး။အရေးမယူသင့်ဘူးဆိုပြီးရင်ဒီရာဇဝကြီးဥရိပုံမှန်900ပဲကိုပြောင်းပြီးတော့ပြစ်ဒဏ်တွေ့ဆုံးတရားပေးလို့ရတယ်။အဲရာဇဝကြီးဥရိနဲ့ဆွဲထားတဲ့ဟာကိုတော့ပြောင်းပြီးတော့ကျွန်တော်တို့အထူးဥရိဖြစ်တဲ့ဆက်လက်ရေးဥရိရဲ့ပုံမှန်နဲ့အပြစ်ပေးလို့မရဘူး။ဒီဘက်ကဆက်သွေးဥရဲ့ဂုံသိက္ခာကြီးကမှုဟာလူတယောက်ရဲ့လက်ထဲကဖုန်းနဲ့ပဲဗမာပြည်ပြည်လုံးနဲ့ကဘာကိုကျော်ပြီးတော့ဂုံသိက္ခာကြီးကမှုကြီးဖြစ်တဲ့အတွက်ကြောင့်ဂုံသိက္ခာကြီးကမှုရဲ့အတိုင်းတာဟာကွာဟက်အကြီးကျယ်ရှိရဲဆိုအဲ့လိုမြင်တယ်အဲ့တော့ဒီဟာမဟုတ်မတရားလူကြံဆွဆွဲလူလူတွေအတွက်တော့အကာအကွယ်ပေးရမယ့်ဥရတရားရှိတယ်လို့ကျွန်တော်တို့ဘက်ကအဲ့လိုရှုမြင်တာပေါ့လေနော
်ဆိုးရောက်ကကြီးပြင်ဆင်ရေးကိုအမျိုးသားလွှတ်တော်မှာဒီကနေ့ဆုံးဖြတ်လိုက်တယ်ဆိုပေမဲ့ဒါဟာဥပဒေအရအတီးမဖြစ်သေးပဲပြည်သူ့လွှတ်တော်မှာထပ်မံဆွေးနွေးရအောင်မှာဖြစ်တယ်လို့အကယ်၍မကြေလည်ခဲ့ရင်ပြည်ထောင်စုလွှတ်တော်အဆင့်ထိဆွေးနွေးရအောင်မှာဖြစ်ပါတယ်ဆောင်းဆောင်ကြောက်ကားကြီးလုံးဝဖြစ်သိမ်းနိုင်ရေးဆုံးဖြတ်ချက်ကြောက်အောင်ပြည်သူ့လွှတ်တော်မှာဆက်လက်ကြိုးပမ်းသွားမယ်လို့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားမှု ACCD အဖွဲ့ကမတ်တင်စာရှင်းလင်းရေးကပြောပါတယ်
တော့ပေးခန့်ရေးကိစ္စအရတော့မျိုးသားမျိုးတော်မှာရှုံးနေသွားခဲ့ပြီးတော့ပြင်ဆင်ရေးလုပ်မယ်ဆိုပြီးဥပဒေကျမ်းကနေတင်ကြလာတဲ့ပြင်ဆင်ချက်တွေကလည်းမလုံလောက်သိဘူးအဲ့တော့ဝန်ထမ်းကြီးရဲ့အဲတော့ဒါလိုနဲ့လည်းအားရှော့မှာမဟုတ်ပါဘူးပြည်သူ့လွှတ်တော်မှာရတဲ့အခွင့်အလမ်းတွေကနေပြန်ဆက်ပြီးစိုးစားပါတော့
အမျိုးသားလွှတ်တော်မှာချုပ်စစ်ကြောက်ကားကြီးနဲ့ပတ်သက်လို့ပြင်ဆင်တဲ့ဒီကနေ့ဆုံးဖြတ်ချက်အပေါ်ပြည်ထရေးဝန်ကြီးဌာနရှိနေချုပ်ယုံတရားရုံးချုပ်တို့ကတာဝန်ရှိပုဂ္ဂိုလ်တွေကိုဖိတ်ခေါ်ပြီးအမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီကဆွေးနွေးအတည်ပြုပြီးရင်ပြည်သူ့လွှတ်တော်မှာဆက်လက်ဆွေးနွေးကြအောင်မှာဖြစ်ပါရယ်ခင်ဗျာ
ကိုညာဝေအောင်ပြောပြသွားတာပါရှင်အခုလိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်စေတယ်လို့ဝေဖန်ခံရတဲ့ဆက်သွယ်ရေးဥပဒေပုံမှာ66ကြီးကိုအပြီးပဲဖြစ်ဖြစ်ဖို့တောင်းဆိုနေချိန်မှာပဲအမျိုးသားလွှတ်တော်မှာပြင်ဆင်မလားဖြတ်သိမ်းမလားမဲခွဲခဲ့ကြတာမှာတော့ပြင်ဆင်ရေးဘက်ကမဲတာခဲ့တာကြောင့်ပြင်ဆင်ဖို့အမျိုးသားလွှတ်တော်ကဆုံးဖြတ်လိုက်တဲ့ပေါ်ဝေဖန်နေကြပါတယ်
တကြွလှုပ်ရှားသူအချို့ကဒီဥပဒေကိုဖျက်ဖို့တိုက်တွန်းနေကြတာပါဒီကနေ့မှာတော့အမျိုးသားလွှတ်တော်ဘက်ကပြင်ဆင်ဖို့သာဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဒီဥပဒေချမ်းကိုပြည်သူလွှတ်တော်မှဆက်လက်ဆွေးနွေးပြီးလွှတ်တော်နှစ်ရက်အတွင်းသဘောထားကွဲလွဲခဲ့ရင်တော့မဲခွဲဆုံးဖြတ်ပြီးမှဥပဒေကိုအတည်ပြုပြဋ္ဌာန်းဖြစ်ပါတယ်ဒီကနေ့ဒီဥပဒေကိုပြင်ဆင်ဖို့သာဆုံးဖြတ်လိုက်တဲ့အမျိုးသားလွှတ်တော်အပေါ်မှာတော့ဝေဖန်မှုတွေထွက်ပေါ်နေပါတယ်ဒီပြင်ဥပဒေပညာရှင်အချို့ကလည်းလက်ရှိပြင်ဆင်ချက်ဟာပြည်သူကိုပိုပြီးဒုက္ခရောက်စေတဲ့လုပ်ပိုင်ခွင့်တွေကိုပေးထားတာကြောင့်ပြင်ဆင်ချက်ဥပဒေချမ်းအပေါ်ကိုဝေဖန်ထောက်ပြတာရှိနေပါတယ်အခုလွတ်တော်ရဲ့ဆွေးနွေးကြစဉ်ဆက်သွယ်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းထဲမှာတော့တက်ကြွလှုပ်ရှားသူတွေဘက်ကအစိုးရဘိုင်းနဲ့ရောလွတ်တော်နဲ့ပါတွေ့ဆုံဆွေးနွေးပြီးပေးပို့ထားတဲ့အကြံပြုချက်တွေနဲ့ပတ်သက်လို့လေထည့်သွင်းစဉ်းစားမှုမရှိခဲ့ဘူးလို့66ကဥပဒေဖြတ်သိမ်းရေးဥဆောင်လှုပ်ရှားနေသူတဦးဖြစ်တဲ့မောင်ဆောင်ခါကပြောပါရစေ
။ကိုကြီးပုံစီကဥပဒေအရရင်အခြားဥပဒေအားလုံးကိုပြင်နိုင်ဖြစ်နိုင်တယ်။အတူတူပြဋ္ဌာန်းနိုင်တဲ့အခြေအနေ NLD မှာရှိတယ်။ဆိုတော့အဲ့လိုမျိုးရှိနေတဲ့အခွင့်အရေးကိုပိုင်ပိုင်နဲ့အတုံးချပြီးတော့ဒီလိုမတရားဖြစ်နေတဲ့ဆက်တွေဥပဒေတွေကဒီကိုမဆောက်ရှောက်ကြလို့ဟာမျိုးကိုအမြဲဆုံးပယ်ဖြတ်ဖို့မကြိုးစားခင်နဲ့ဆက်လက်ထားရှိဖို့ဟိုဒီဆန္ဒပြုရဲမဲပေးကြရတဲ့ဆိုတော့တော်တော်ကြီးဟိုရပ်ပြက်သွားတယ်လို့ဆိုတော့ယင်းဒီလက်ရှိဒီဖြစ်တော့တန်းကာလဟာနိုင်ငံဒီဖြစ်ချက်ချေလည်လို့ရတဲ့ပုံစံလို့ကျွန်တော်ကမြင်တယ်ဥပဒေပြင်ဆင်ရေးကိစ္စရင်းမှာကျွန်တော်ပြည်သူတွေလည်းအတင်ပြင်းတောင်းဆိုတာရှိတယ်အဲ့တော့ကျွန်တော်ကတော့ဒီလက်ရှိပြင်ဆင်ချက်ကိုတော့ဟောကျွန်တော်ကဟိုဒါကြေလို့ချိန်မချမ်းတာဦးလို့ပြောမှာလေဟုတ်
ကျွတ်တော်မှာဆွေးနွေးနေတဲ့ဥပဒေချမ်းမှာတော့အာမခံပေးနိုင်တဲ့ပြစ်မှုအဖြစ်သတ်မှတ်တာအပါအဝင်အစားထိုးပြင်ဆင်ချက်တွေလည်းထည့်သွင်းထားပါတယ်ဆက်တရေးပုံမှာ66ခါနဲ့ပတ်သက်လို့အခြေတင်ဖြစ်စရာတွေထွက်ပေါ်နေချိန်မှာပဲဒီဥပဒေနဲ့အဖမ်းဆီးတွေလည်းပုံပြီးတော့တိုးလာနေပါတယ်လက်ရှိမှာဒီဥပဒေနဲ့အရေးယူခံထားရသူဥယေဟာ71ဦးခန့်ရှိနေတယ်လို့ဒီဥပဒေပြင်ဆင်ရေးအတွက်လှုပ်ရှားနေတဲ့လူမှုအဖွဲ့အစည်းတွေကကောက်ယူထားတဲ့စည်းရင်းတွေကဖော်ပြနေပါတယ်။အဲဒီဆက်သွယ်ရေးဥပဒေပုံမှန်66ကနေတိုင်ကြားခံရသူအများစုဟာအာမခံမရပဲအချုပ်ထောင်တွေကနေအမှုရင်ဆိုင်နေရတာဖြစ်ပြီးအများစုကတော့သတင်းသမားတွေပါ။ဒီဥပဒေနဲ့ပတ်သက်လို့ဒီဥပဒေကြောင့်အရေးယူခံရတဲ့သတင်းသမားတွေအတွက်ရှေ့နေအကျိုးဆောင်လှုပ်ဆောင်နေတဲ့ရှေ့နေဥက္ကင်မောင်မြင့်ကတော့ပြင်းစင်ချက်ဥပဒေချမ်းကြောင့်ပြည်သူတွေပိုပြီးဒုက္ခရောက်စေဖို့ရှိနေတယ်လို့ခုလူထောက်ပြပြောဆိုလိုက်ပါတယ်
။ပြင်ဆင်လိုက်တယ်ဆိုပေမဲ့တာမန်အရေးမပါတဲ့အချက်တွေကိုပြင်ဆင်လိုက်ပြီးအဓိကဖြစ်တဲ့ဒီရဲရီပိုင်တော့ပြစ်မှုဖြစ်တယ်ဆိုတာကိုမပြင်ဆင်နိုင်ဘူး။အဲ့ဒီအပြင်ကိုသူ့ရဲ့လုပ်ပိုင်ခွင့်ညီဘောင်ကျဲသွားအောင်လို့ဒီဝန်ကြီးရဲ့ခွင့်ပြုမိတ်မလိုတော့ဘူးဆိုတဲ့အခါမှာဂျဲလက်ကိုလုံးဝအနှင်းလိုက်တဲ့ဥပဒေဖြစ်သွားတဲ့အတွက်ဒီဥပဒေကိုကြာကြာနာနာခံနိုင်မှာမှာဥပဒေနဲ့အညီမဆောင်ရနိုင်ဘူးဆိုရင်ဒီပြင်ဆင်ချက်ဒီအလွန်အန္တရာယ်ကြီးသောပြည်သူတွေအတွက်အလွန်အင်မတန်ကိုဆွေးယုံွယ်ကောင်းသောပြင်ဆင်ချက်ဖြစ်တယ်လို့ဒါကျွန်တော်တို့မှတ်ချက်ပြုလိုပါတယ်ခင်ဗ
ျဒါပြင်ရှေ့နေပညာရှင်တဦးဖြစ်တဲ့ဦးရောဘတ်စန်းအောင်ကလည်းဥပဒေကျင့်ဝတ်နဲ့မကန့်ညီတဲ့ပြင်ဆင်ချက်ကိုအတည်ပြုလိုက်တဲ့တွတ်တော်ရဲ့ရည်တည်ချက်ကိုမေးခွန်းထုတ်စရာဖြစ်နေတယ်လို့ဝေဖန်သွားပါတယ
်ကောင်းတဲ့လက္ခဏာအားနည်းပြီးတော့မကောင်းတဲ့လက္ခဏာအားများစီတဲ့ပြစ်စီချက်ဖြစ်တဲ့အတွက်ဒါလည်းပဲလုံလောက်တဲ့ပြစ်စီချက်လို့ပြောလို့မရသေးဘူးဗျဖြစ်ပေါ်လာမဲ့အမှုအကျဉ်းချီနေတဲ့အရရက်ကတော့အကောင့်တက္ကနာမဆောင်ဘူးတခြားဥပဒေတွေရှိနေတဲ့အတိုင်းနဲ့ပြတ်ထန်းလာတာမလို့အပင်းနဲ့ပြတ်ထန်းတာပြင်းစင်နေဆိုတာလည်းတယောက်မှမရှိပါဘူးရတတိမှာပြတ်ထန်းခြင်းတွေရှိရတဲ့အတိုင်းဒါသတ်လို့တာ
လက်ရှိပြင်ဆင်မှုတင်သွင်းထားတဲ့ဆက်သွယ်ရေးဥပဒေချမ်းမှာပုံမှန်66ကနေအမှုဖွင့်တိုင်ကြားခံရသူတွေကိုအာမခံပေးဖို့အပြင်အဲ့ဒီပုံမှန်66ကနေအမှုဖွင့်ဖို့အတွက်ဆက်သွယ်ရေးဝန်ကြီးဌာနရဲ့ကြိုတင်ခွင့်ပြုချက်ယူစရာမလိုအောင်လည်းပြင်ဆင်ထားပြီးရဲရဲပိုင်ဥပဒေတစ်ခုအနေနဲ့ဥပဒေချမ်းမှာဖော်ပြထားပါတယ်။တိုင်ကြားတာမှလည်းနင့်နာသူကိုယ်တိုင်ဒါမှမဟုတ်နင့်နာသူကကိုယ်စလဲလွှဲစာပေးထားတဲ့တိုင်ကြားခွင့်ရှိသူကပဲအမှုဖွင့်ခွင့်ရှိတယ်ဆိုတဲ့အချက်ပါထည့်သွင်းဖော်ပြထားပါရှင်။
မိခဆောင်စံတင်ပြခဲ့တာပါရှင်လာမယ့်စနေနေ့ညတရိုက်လေးလိုက်မှာလည်းဒီဆက်သွယ်ရေးဥပဒေပုံမှာ66ခါကြီးကိုပြင်ဆင်တင်သလားဖြတ်သိမ်းတင်သလားဆိုတာကိုပဲဆွေးနွေးကြမှာဖြစ်လို့ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ပါရှင်အခုရန်ကုန်မန္တလေးမြို့ကြီးတွေကစန္ဒပြပွဲတွေကိုကြည့်ကြရအောင်ပါ ဘောရဘာသာကိုကာကွယ်မပေးနိုင်တာတွေပြည်တွင်းရေးကိုပုံရိပ်ချဲ့တာတွေပါဝင်မကျေနပ်ချက်တော်များကိုကြွကြော်ပြီး အမျိုးသားရေးစံတာပြသူတချို့ဟာရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာကန့်ကွက်စံတာပြခဲ့ကြပါတယ်။တန်ခမဟာနာယကသာသနာရေးဌာနတို့အပါအဝင်အစိုးရဘက်ကဆွေးဆက်ဆွေးနွေးပေမဲ့လည်းမပြေလည်သေးတဲ့အခြေအနေကိုမှတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ရန်ကုန်မြို့ကအချင်းကြီးကရွှေရကုံဖျားကျေးဇုံဖျားကြီးနောက်ဖက်မှာဗုဒ္ဓဘာသာဖုန်းကြီးတွေအမျိုးသားအမျိုးသမီးတွေဆန္ဒပြကြပါတယ်။ရန်ကုန်မြို့ကဆန္ဒပြသူတွေနဲ့တောရောက်ဆွေးနွေးခဲ့သူတွေထဲမှာ
ကိုယ်တိုင်ပါဝင်ခဲ့တဲ့ဗဟန်းမြို့နယ်လွှတ်တော်မဲဆန္ဒနဲ့အမှတ်2ရဲ့တိုင်းဒေသကြီးလွှတ်တော်အမှတ်ဦးတောင်ထွတ်ကဆန္ဒပြပွဲအခြေအနေကိုအခုလိုပြောပါတယ်။အချင်းလေးလိုက်မှာထိုင်သိပ်ပြနေတယ်ခင်ဗျ။ကျေးဇူးဖျားနာမှာကျေးဇူးဖျားနောက်ဖက်ကနောက်ဖက်ပေါ့နော်။ကျေးဇူးဖျားလည်းတခါပြိတ်ထားပါပြီ။ဘာလို့လဲဆိုတော့အဲ့မှာထိုင်သိပ်လုပ်နေတဲ့ဟုတ်တယ်။လုံးနေပြီးတ
Sibare.
Badana ye pide in a little on my debate, a potkuga, son up yaturin at Oya, he nine get up, chippy mem, Aumin Gabu, Lule, little on my Udon took up your body.
No, don't he, you don't even debacle, so I don't need Javare. Feudo, Dama, you don't need it. He just allowed Lemakan that Lemakan and Peter time to be out there debate anybody. ကျွန်တော်တို့ဆွာကြီးအခုရန်ကုန်တိုင်းရန်ကုန်တိုင်းဆွာပေါ့နော်အခုလောဆယ်ကျွန်တော်ပြည်သူဆွာတင်တဲ့ဆွာကိုသူကဖြုတ်ချထိုင်တာပေါ့ဗျာသူကပြောရအညူသာသားကြီးရေးတာလေပေါ့လာလုံမရှိဘူးပေါ့ဗျာအများကြီးပေါ့အညူရေးတာယူတော့လုံနေတာပါအဲဦးလောဆယ်ကျွန်တော်ကြီးနေပြန်မှာရေးရတော့စောင့်ကြည့်ကျွန်တော်တို့လေအပေါ်အမိတ်ကိုစောင့်တာပေါ့နော်ဦးလောဆယ်မှာကျွန်တော်ပြည်သေးကြီးကျွန်တော်ဖွေအုပ်နဲ့ကျ
ပြည်သူတွေကိုပါဝင်ဆန္ဒပြကြပါတယ်မဟာမြတ်မုနိဖျားကြီးဝင်အတွင်ဇဟန်တွေအနေနဲ့ဆန္ဒမပြဘူးတန်ခမဟာနာယကဆရာတော်တွေတွားရောက်နှိမ့်နိုင်ခဲ့ကြပြီမဲ့ဆက်ပြီးတော့ဆန္ဒပြနေကြပါတယ်ရှင်များတို့ဒါ
ဒီကိစ္စကိုမြန်မာမှာမတော့ပါဘူးလို့ပြောတာ။ဒီလိုအတိုးဆုံးစကားအဲ့ဒါ။နောက်လက်ရှိချိန်မှာတော့ရန်ကုန်မြို့ကဆန္ဒပြပွဲအနည်းမှာလျှက်စင်ပြီးဖြတ်တောက်ထားပြီးလုံခြုံရေးကိုလည်းတိုးမြှင့်ထားပါတယ်။ အမျိုးသားရေးတက်ချွာလှုပ်ရှားသူတွေကိုအစိုးရကဖိနှိပ်နေတယ်လို့ဆန္ဒပြသူတွေကဆွဆွဲကြပါတယ်။ရန်ကုန်နဲ့မန္တလေးကဆန္ဒပြပွဲဒီမှာတော့တောင်းဆိုချက်တွေတူညီပေမဲ့ရန်ကုန်နဲ့မန္တလေးဆန္ဒပြပွဲတွေအချင်းချင်းချိတ်ဆက်မှုရှိသလားဆိုတာနဲ့ဖတ်သလိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်။
မတင်ကြီးထိုက်ပြပြပေးသွားတာပါရှင်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့လူလူကျန်းမာရေးနဲ့မြမအရေးတုံတက်ချက်တပတ်အတွင်းအားကစားသတင်းတွေကိုနားဆင်ကြရမှာပါရှင်။
VOA မြမပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 6 ချိန်ထုတ်လွှင့်ပေးနေပါတယ်။မြမစံတော်ချိန်မနေ့ပိုင်း 6 နာရီကနေ 9 နာရီအထိ လိုင်းဒိုမီတာ 24-32-40 လို့မှာနားဆင်နိုင်ကြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၈နာရီအထိအစီအစဉ်ကိုလိုင်းဒို၁၆၁၉နဲ့၂၅မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ၁၀နာရီအထိအစီအစဉ်ကိုတော့လိုင်းဒို၂၄၂၅နဲ့၃၂တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရ2019ခုနှစ်ဩဂုတ်လ2ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေပြီးတော့ပဲဖန်ယူနာဆင်နိုင်ကြပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာတော့လူမှုကျန်းမာရေးအကြောင်းကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးဦးကျော်စံတာရဲ့မြမအရေးသုံးသပ်ချက်မှာက
Well, I don't think that that will happen but I don't know of course but I know Ambassador Yun.
မြောက်ကိုရီးယားနဲ့ဆက်ဆံရေးရှိနေတဲ့လို့တန်တရားဖြစ်ခံရမှုကနေမြန်မာအမေရိကန်ဆက်ဆံရေးပေါ်ဘယ်လိုတက်ရောက်မှုရှိသလဲဆိုတာကိုပါမောက်ခဒေါက်တာစတိုင်းဘတ်နဲ့ဆွေးနွေးထားတာနားဆင်ရပါမယ်။အဲဒီနောက်မှာတော့ဗုဒ္ဓဦးနေတိုင်းနားဆင်နေကြအာကစားသတင်းလွှာကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်။အခုအရင်ဆုံးလူမှုကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်လူထုကျမ်းမာရေးမှာတော့ကွန်းစားတဲ့အလေးချင်းကိုပယ်ဖြောင်းမယ်ဆိုရင်အသက်အန္တရာယ်နဲ့နှိစက်တဲ့ဂရင်းကင်ဆာအပါဝင်ကင်ဆာယောဂါတချို့ကိုရှောင်ရှားနိုင်မှာဖြစ်တဲ့အကြောင်းသွားသက်ဆိုင်ရာစေတကတုအငိမ့်စားပါမောက်ခဒေါက်တာဒေါ်ဆွဆွေဝင်းနဲ့တွေ့ဆုံမေးမြန်းထားတာကိုနှားဆင်နိုင်ကြပါရဲ့ရှင
်ကွန်ဆာတဲ့အလေးထားအရှော့ဒီတာမှာအများစုတွေ့ရတဲ့အလေးထားတစ်ခုဖြစ်ပါတယ်ကွန်ဆာချင်းဟာဂရင်းနဲ့ပတ်သက်တဲ့ယောဂါတွေဖြစ်နိုင်တယ်ဆိုတာကိုသိပေမဲ့ကွန်ဆာတဲ့အလေးချင်းကိုဖျောက်ဖျက်လို့မရသေးတဲ့သူတွေလည်းရှိနေပါတယ်ကိုရရဲမှာထည့်စားတဲ့ကိုသီတမျိုးတွေကနေဂရင်းထဲမှာကင်ဆာအကျိုးအဆင့်ဖြစ်တဲ့ဆက်မြူကက်ဖိုက်ဘရစ်အခြေအနေကိုရောက်ရှိစေတယ်လို့ WHO မှတ်တမ်းတွေမှာဖော်ပြထားပါတယ်။ကိုရစားခြင်းကဂရင်းကင်ဆာရောဂါကိုဖြစ်စေနိုင်ပြီးကိုရနဲ့ဆက်လက်ကိုတွဲဖက်သုံးဆွဲနိုင်မယ်ဆိုရင်တော့အချိန်ကြာလာတဲ့အခါဂရင်းကင်ဆာရောဂါအပါအဝင်အာခေါင်ကင်ဆာနဲ့အစာရေမျိုးပြုံကင်ဆာရောဂါတွေကိုပါဖြစ်ပေါ်ခံစားရစေနိုင်ပါတယ်။ကွန်ဆာတဲ့သူတိုင်းဂရင်းကင်ဆာရောဂါဖြစ်မယ်လို့အတိအကျမပြောနိုင်ပေမဲ့ဂရင်းကင်ဆာရောဂါဝေနာရှင်တွေရဲ့90%ရာခိုင်နှုန်းဟာကွန်ဆာတဲ့သူတွေဖြစ်နေတယ်လို့တောဘက်ဆိုင်ရာစစ်တက္ကသိုလ်မှငိမ့်စားပါမောက်ခဖြစ်သူဒေါက်တာဆွေဆွေဝင်းကပြောပါတယ်
။အများဆုံးကတော့ကွန်ဆာတာပေါ့နော်ကွန်ဆာတာဆက်လက်တပ်ပြရက်တပ်ပြကြောင်းကတော့ဖြစ်တာများတယ်။ဆိုတော့ကွန်ဆာတဲ့ရက်တောက်တာကြောင့်ကွန်ဆာလို့တော့ကွန်ဆာရန်ကတော့ဂရင်းကင်ဆာမဖြစ်ဘူးပေါ့နော်။ဒါပေမဲ့ဂရင်းကင်ဆာဖြစ်တဲ့လူတွေ90%ခန့်တော့ကိုးကြောင့်ဖြစ်တာကြီးပဲ။
ဂရင်းကင်ဆာယောဂါဟာကင်ဆာယောဂါတွေရဲ့သဘောတဘာဝအတိုင်းရုပ်တရက်ဖြစ်ပေါ်ခံစားရတဲ့ယောဂါမဟုတ်ဘဲတဖြည်းဖြည်းချင်းပြောင်းလဲဖြစ်ပေါ်တဲ့ယောဂါတစ်ခုဖြစ်ပါတယ်။ဂရင်းကိုမကြာခဏဆက်သက်ဆူဆေးမှုတွေဖြစ်လို့ခဲ့မယ်ဆိုရင်တော့ကင်ဆာယောဂါရဲ့အကျိုးအဆင့်မှာဖော်ထုတ်တွေ့ရှိနိုင်ပြီးကုသမှုတွေဖြစ်လို့နိုင်တယ်လို့ပြောပါတယ်။
အဲ့တော့ကျွန်တော်တို့အခုလာတယ်ဆိုတာလေဂရင်းကင်ဆာဆိုတာကွန်ဆာလို့ဖြစ်တတ်တာများတော့ကိုယ်ကဆောင်ပူးပေါင်းဆက်ဖြစ်တာပဇောင်အတွင်းသားပြောင်းလဲမှုတွေကစတာပေါ့နော်ပြောင်းလဲမှုဖြစ်လာမယ်ဖြစ်လာပြီးတဲ့ခါကျရင်အဲ့ဒီအချိန်မှာဥပက္ခပြုလို့ရှိရင်ဇက်ထဲမှာနေရာတွေဖြူတာတွေဖြစ်လာမယ်ဆိုနေရာတွေဖြူတာတွေဆွဲနေရပါလေအနီကွက်ဖြူကွက်တွေပေါ့နော်အာနေရာအဲ့လိုဖြစ်တာပေါ့အဲ့ဖြစ်တဲ့ခါကျလို့ရှိရင်ဒီအနီကွက်ဖြူကွက်တွေကဟိုပုံမှန်နေကွက်ဖြူကွက်တွေလားနော်ဇက်ထဲမှာရှိပါတယ်နော်ဒါကင်ဆာမဟုတ်တဲ့နေရင်းဖြူခြင်းတွေလည်းရှိတယ်ကင်ဆာမဟုတ်တဲ့အပုတ်ကျိတွေလည်းရှိတယ်အဲ့ဒါတွေကိုတော့အူဆုံးစစ်ဆေးရမှာပေါ့နော်စစ်ဆေးပြီးတဲ့ခါကျလို့ရှိရင်တကယ်တမ်းကင်ဆာမဟုတ်တာဟိုဒီတန်ရဖြစ်ဖို့ဖြစ်လာပြီဆိုတဲ့ခါကျရင်တော့စက်ပြီးစစ်ဆေးမှုလုပ်ရတာပေါ့အဲ့ဒါတွေကကျမတို့ခုလုပ်နေတဲ့ဟာတွေပေါ့နော်ဇာတ်ထဲမှာကြည့်တယ်ဆေးဆိုးကြည့်တယ်နောက်တစ်ခါကျမခုလောဆယ်ပါလုပ်နေတာလေဒီဓာတ်တွေကဒီ fluorescent technology လို့ခေါ်တာပေါ့ဒီဓာတ်ပြီးလို့ဟာလေးနဲ့နော်အထဲကိုကြည့်ပြီးတော့ဗရင်းပြောင်းလဲမှုလေးတွေကိုကြည့်တာပေါ့ရှိပြီတန်ရဖြစ်ပြီဆိုရင်ကျမအသာအယူရမှာပေါ့နော်အဲ့ဒီဇာတ်ပြင်စော်စစ်တော်ရှာဖို့ပြီးတွေးနေတာပေါ့
ဂရင်းကင်ဆာယောဂါကိုဆော့ဆော့ဆီဆီဖော်ထုတ်ကုသမှုမခံယူနိုင်ခဲ့ဘူးဆိုရင်၅နှစ်အသက်ရှင်မှုရာဂိုင်းတော့ဟာ90ရာဂိုင်းလုံးသာရှိပါတယ်။ယောဂါဖြစ်ပြီဆိုရင်အသက်အန္တရာယ်နှီးစက်တဲ့အခြေအနေရှိတာကြောင့်ပေါ်ပေါ်ဆက်ဆက်သဘောမထားပဲကွန်ဆာတဲ့အလေ့ချင်းကိုအများဆုံးဖြုတ်ပြင်ပြောင်းလဲသင့်တယ်လို့ပြောပါတယ်
။ကင်ဆာဖြစ်ပြီဆိုရင်ကင်ဆာလုံးဝပျောက်ကင်းအောင်ခုဖို့ပေါ့လေ။ဆိုတော့ကျွန်မခုနပြောလို့ပေါ့လေ။ချို့ရကြတော့လေကင်ဆာမှာဆော့ဆီဆိုတာတွေ့ရဆိုရင်ဖွဲစိတ်မယ်၊ဓာတ်ကင်မယ်၊ဆေးသွင်းမယ်။ပမာဆက်သိမှုလုပ်မယ်ဆိုရင်အသက်က9နှစ်တဲ့ပုံနေနေလည်းနေရမယ်။ဒါပေမဲ့လို့လေအကျန်းပြင်းပေါ့နော်။အကျန်းပြင်းကဘာတကဘာမှာကဘာမှာပါတော့မှနော်။ကုသရေးတောင်မှ9နှစ်နေရဖို့က50ရာခိုင်နှုန်းမရှိနိုင်ဘူးလို့ပြောတယ်။ဒါကဘာပေါ်မှာတော့ဖြစ်နေတာနော်။ဒါတိုးထက်တဲ့နိုင်ငံတွေမှာတော့မှနော်ကုသပြီးရတာမှငါအသက်9နှစ်အသက်တန်းနေဖို့တော့က50ခိုင်နှုန်းမရှိဘူး
။ကွန်ဆာချင်းဟာဂရင်းကင်ဆာယောဂါဖြစ်စေနိုင်တဲ့အကြောင်းရင်းတွေထဲမှာအဓိကအကြောင်းရင်းဖြစ်နေပြီးယောဂါဖြစ်ပြီဆိုတာနဲ့ပျောက်ကင်းအောင်ကုသဖို့ခက်ခဲတဲ့ယောဂါတစ်ခုဖြစ်တာကြောင့်ကွန်ဆာချင်းကိုလုံးဝမပြုတ်လုပ်သင့်ဘူးလို့ဒေါက်တာဆွေဆွေဝင်းကပြောပါတယ်
အဲကျွန်မဒါကောက်ပြောနေတာပဲပေါ့နော်ဒါကောက်ပြောနေတာပဲဂရင်းကင်ဆာပြောတာတော့ခုနကပြောလို့ကွန်ဆာလာကြောင့်စတဲ့ကွန်ဆာတဲ့လူတွေကဂရင်းကင်ဆာမဖြစ်ဘူးဆိုပေမဲ့လည်းဂရင်းကင်ဆာဖြစ်တဲ့လူတွေကကိုးညောင်းဖြစ်တယ်တကြမလို့ကျွန်မအနေနဲ့ကတော့ဒီကွန်ဆာတဲ့အလေးထားကိုရှောင်ကျင်ပါလို့နော်ရှောင်ကျင်ဆွဲကျင်မှာရှော့စားပါလို့ကျွန်မပြောချင်ဘူးငါလုံးဝဖြတ်ပါလို့ပဲကျွန်မပြောချင်
ကွန်ဆာရဲ့လေ့ကျင့်ကိုပြဖြောင်းရင်အသက်အမြင်20ကျော်ခွင့်ကိစ္စရောဂါအပါအဝင်ကိစ္စရောဂါတစ်ချို့ကိုရှောင်ရှားနိုင်မှာဖြစ်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းတော်ပါ
ကြမ်းမာရေးအစီအစဉ်ကိုအခုလိုပုံတခုနဲ့ညတိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရပါမယ်မြောက်ကိုရီးယားရဲ့ချိန်ချောက်မှုအန်ဒီယားကိုအမေရိကန်ကအထူးအလေးထားနေတဲ့အချိန်မှာမြန်မာနိုင်ငံဟာမြောက်ကိုရီးယားနဲ့ဆက်ဆံမှုတွေရှိနေသေးတယ်လို့တန်တရားရှိခံနေရပါတယ်ဒါဟာမြန်မာအမေရိကန်ဆက်ဆံရေးမှာတခြားဘယ်လိုစိန်ခေါ်မှုတွေရှိနေပါသလဲဆိုတာမြန်မာအရေးက
First,
look at the Obama administration. The only real success of U.S. policy, if you can call foreign policy a success, in East Asia for the United States was Myanmar.
Obama လက်ထက်အခြေအနေတွေကိုအရင်ပြန်ကြည့်ရပါလိမ့်မယ်။အဲဒီတော့ကအမေရိကန်ပြည်ထောင်စုရဲ့အရှေ့အာရှအတွင်းတစ်ခုတည်းနဲ့စစ်မှန်သောနိုင်ငံရေးမူဝါဒအောင်မြင်မှုဟာမြန်မာနိုင်ငံဖြစ်ခဲ့ပါတယ်။မြန်မာနဲ့ဆက်ဆံရေးကောင်းလာလို့အာဆီယံနဲ့ဆက်ဆံရေးလည်းလိုက်ပြီးတော့တိုးတက်လာခဲ့တာပါ။ဒါကိုသူတို့လိုလိုလားလားလုပ်ဆောင်ခဲ့ပါတယ်။ Trump ဆိုရကြတော့ Obama ရဲ့မူဝါဒတွေကိုပြောင်းလဲဖို့လုပ်လာပါတယ်။ဥပမာ Cuba နဲ့ပတ်သက်ပြီးတော့ Obama လုပ်ခဲ့တာအလုံးကိုပြောင်းလဲပစ်ဖို့လုပ်နေတယ်လို့မြန်မာနဲ့ဆက်ဆံရေးကိုလည်းအလားတူပြောင်းလဲပြစ်မှာကိုစိုးရိမ်နေလို့ကျွန်တော်ကမြန်မာတူကပြောပါတယ
်ဒီလိုမြန်မာနဲ့ပတ်သက်ပြီးတော့ဆက်ဆံရေးပြောင်းလဲမှာမြောက်ကိုရီးယားနဲ့ပတ်သက်နေလို့များလားခင်ဗျာမြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးကျန်းစီနေသေးတယ်ဆိုပြီးတော့ယူဆချက်တချို့လည်းရှိနေပါတယ် Trump အစိုးရကဒါကိုဘယ်လောက်ရှိအလေးနဲ့ထားပြီးစိုးရိမ်နေပါသလဲ
Well I'm not going back earlier the Obama administration took relations with between Burma and North Korea as being very important
နောက်ကြောင်းနည်းနည်းပြန်ကြည့်ရမယ်ဆိုလို့ရှိရင်အိုဘားမားဆိုရဟာမြန်မာမြောက်ကိုရီးယားဆက်ဆံရေးကိုတိတ်ပြီးတော့အရေးတကြီးစဉ်းစားခဲ့ပါတယ်မြန်မာနဲ့ဆက်ဆံရေးကောင်းခြင်းရင်မြောက်ကိုရီးယားကိစ္စကိုကင်တွယ်ရမယ်လို့နိုင်ငံရေးဌာနမိတ်ဆွေတူကကျွန်တော်ကိုပြောခဲ့ဘူးပါတယ်မြောက်ကိုရီးယားနဲ့ပတ်သက်လို့ကုလသမဂ္ဂချမှတ်ထားတာအလုံးကိုလိုက်နာရမယ်လို့ဆိုပါတယ်ဒါကအသက်ဆန်းတော့မဟုတ်ပါဘူးတာကင်ကပြန်လဲအားဖြည့်လာတာပါမြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုနျူကလ িয়ার စမ်းသပ်မှုတွေကြောင့်ပိုပြီးတော့အရေးကြီးလာတာဖြစ်ပါတယ်
နောက်ကိုရီးယားဆိုင်ရာအမေရိကန်အထူးသံတမန်ဂျိုးဆက်ယွန်းကနောက်ကိုရီးယားမြန်မာဆက်ဆံရေးနဲ့ပတ်သက်ပြီးအတော်လေးပြင်းပြင်းထန်ထန်ပြောတဲ့သဘော The Diplomat မှာဖတ်လိုက်ရပါတယ်အမေရိကန်ပြည်ထောင်စုဟာဒီကိစ္စနဲ့ပတ်သက်ပြီးအရေးယူဒဏ်ခတ်မှုတွေလှုပ်ဆောင်နိုင်တဲ့အလားအလာကိုမပြစ်ပယ်သေးဘူးလို့ပြောထားတာတွေ့ရပါတယ
် Well I don't think that will happen but I don't know of course but I know Ambassador Yun
ဒီလောက်တိတော့ဖြစ်လာလိမ့်မယ်လို့ကျွန်တော်မထင်ပါဘူးအတိအကျတော့မသိပါဘူးတမကြီးယွန်းကိုကျွန်တော်သိပါတယ်သူဟာအရှိတောင်အရှရေးရကျွမ်းကျင်တဲ့လက်ထောက်နိုင်ငံသားဝင်ကြီးဟောင်းပါမြန်မာနိုင်ငံကိုအကြိမ်ပေါင်းများစွာရောက်ခဲ့ပြီးပါတယ်ကျွန်တော်နဲ့ဆွေးနွေးတိုင်းမြောက်ကိုရီးယားနဲ့မြန်မာဆက်ဆံရေးအပေါ်စိုးရိမ်ကြောင်းပြောပါတယ်အခုခါမှာစိုးရိမ်စရာကပိုပြီးတော့များလာပါတယ်ဆိုတော့ဘယ်စိုးရပဲဖြစ်ဖြစ်မြောက်ကိုရီးယားနဲ့မြန်မာဆက်ဆံရေးကိုဒီအချိန်မှာအရေးတူလောက်ကြမှာပါပဲမြောက်ကိုရီးယားနဲ့မလေးရှားဆက်ဆံရေးကိုလည်းဒီလိုပဲစိုးရိမ်ကြတာပါ
တနေ့မြန်မာနိုင်ငံဟာမြောက်ကိုရီးယားနဲ့ဆက်ဆံရေးရှိနေတယ်ဆိုတာကဘလောက်ခိုင်နှုန်းပါလဲအထောက်အထားကရှိပါရဲ့လားခင်ဗျာ
I have no idea whether there's any evidence or not
အထောက်အထားရှိမရှိဆိုတာတော့ကျွန်တော်မသိပါဘူးဒါပေမဲ့ဆက်ဆံရေးအကျဉ်းချံတချို့တော့ရှိနိုင်သေးတယ်လို့ကျွန်တော်ကပြောတဲ့လူရှိပါတယ်ဘယ်ပုံဘယ်နည်းလဲဆိုတာကိုတော့အတိအကျမသိပါဘူ
းတခါမြန်မာဘက်ကကြည့်မယ်ဆိုရင်ရောမြောက်ကိုရီးယားနဲ့ဆက်ဆံရေးဟာဘလောက်ထိအရေးပါလို့လဲ
I don't think it is important to Burma. They may have felt it was important at one time.
တည်ရေးကြည့်ရလို့တော့ကျွန်တော်မထင်ပါဘူး။အချိန်တုန်းကတော့အရေးကြီးတယ်လို့မှတ်ယူခဲ့ကြမှာပါ။ကျွန်တော်ကခံမှန်းပြောတာပါ။ဒါပေမဲ့မြောက်ကိုရီးယားဟာအမေရိကန်ကိုရင်ဆိုင်ဆန့်ကျင်နိုင်တဲ့နျူကလ িয়ার ဆိုင်ရာတိုးတက်မှုတွေရှိနေတယ်လို့မြန်မာခေါင်းဆောင်တချို့ကယူဆခဲ့ကြတယ်ထင်ပါတယ်။ငါတို့လည်းနျူကလ িয়ার ပိုင်ဆိုင်ထားရင်ကောင်းမယ်ဆိုပြီးတော့ ပညာတော်တင်တဲ့အများကြီးရုရှားကိုဆစ်လွတ်ခဲ့ကြပါတယ်တကယ်တမ်းတုံ့တက်ကြည့်မယ်ဆိုရင်ဒါဟာမမှန်ပါဘူးအမေရိကန်ဟာလည်းမြောက်ကိုရီးယားပေါ်မှာနျူကလ িয়ার
No,
I don't. I mean, no, she's much too smart. She's not naive. I mean, I think not that she's made every right action, but I think she's
not naive. Don't say that you got to look at her. You have to take a look at her. Don't worry. You don't need to look at her. 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 ထိုင်းကြီးဖို့စူးစမ်းနေပါတယ်ဒါဟာအင်မတန်ခက်ခဲတဲ့အလုပ်ဖြစ်ပါတယ်စစ်တပ်နဲ့ပတ်သက်လို့ရောရိုဟင်ညာရေးမွတ်စလင်ရေးနဲ့ပတ်သက်လို့ရောတိတ်တိန်ဆောင်မခံနိုင်တဲ့ကိစ္စရပ်တွေဖြစ်ပါတယ်စစ်တပ်ရဲ့ဩဇာတိတ်မကြီးထွားလာအောင်လဲယူဆရပါတယ်
Well, I don't know, but I knew we do know that Trayvon, what, in 2008, was it?
Yes.
Went to North Korea?
Mm-hmm. And, I don't know. But I know that Trayvon was in 2008. He was in North Korea. 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 He was in
ဒီကိစ္စနဲ့ပတ်သက်ပြီးတော့တောင်ဆန်းစုကြည်ဟာအထူးသတိထားရပါလိမ့်မယ်တန်တမန်ဆက်ဆံရေးကိုလုံးဝဖျက်တောက်ပစ်စရာမလိုပါဘူးကုလသမဂ္ဂကချမှတ်ထားတဲ့တာစီပိတ်ပင်မှုတွေကိုချိုးဖောက်တဲ့နိုင်ငံမှာဖြစ်ဖို့ကသာအရေးကြီးတာပါဒီညမှာတိုက်ဆိုင်ဆိုင်ပဲမစ်ယွန်ဟီလီရဲ့အစီရင်ခံစာအတိုင်းမြန်မာနိုင်ငံကိုကုလသမဂ္ဂလူခွင့်ကောင်စီကဝေဖန်တဲ့ကိစ္စနဲ့ပတ်သက်ပြီးတ
ပြဿနာကို မြန်မာ အစိုးရ ကောင်းစွာ သဘောပေါက်ပါတယ် အဲ့ဒီပြဿနာကြောင့် နိုင်ငံတကာက ဝေဖန်မှုတွေ အများပြားကြုံနေရပါတယ် ဒါကိုတစုံတရာ မလုံဆောင်နိုင်လို့ရှိရင် စီးပွားရေးဖွံ့ဖြိုးမှုကို ထိခိုက်နိုင်ပါတယ် သူတို့ဘာလုပ်မယ်ဆိုတာကိုတော့မသိနိုင်ပါဘူး ရိုဟင်ဂျာပြဿနာမှာ စစ်တပ်ကအဓိကချုပ်ကန်ထားတယ်လို့ကျွန်တော်ထင်ပါတယ်
မြောက်ကိုရီးယားကျညာချက်နဲ့ပတ်သက်ပြီးလည်းပြန်ကောက်ချင်ပါတယ်။ရင်ဟီလီကိုချုပ်ချတဲ့ဒီအညာချက်ဟာတနည်းအားဖြင့်မြန်မာနိုင်ငံကိုကာကွယ်ထားတဲ့မြောက်ကိုရီးယားကျညာချက်ဖြစ်လို့မြန်မာအစိုးရအပေါ်မှာဒီအချက်ဟာဘယ်လိုထိခိုက်နိုင်တယ်ထင်ပါလဲခင်ဗျာ?
I don't think it'll have much effect. Frankly, outside of a few people, ထိရောက်မှုများကြီးရှိလိမ့်မယ်လို့တော့ကျွန်တော်မထင်ပါဘူး။တချို့တလေကလွဲပြီးတော့လူများပြားကကုလသမဂ္ဂရဲ့ကျညာချက်ကို မြောက်ကိုရီးယားမြင်တယ်လို့ညင်ကြမှာမဟုတ်ပါဘူး။အဲ့ဒီစီရင်ခံစားထဲမှာလဲမှတ်တမ်းတင်ထားတာကအများကြီးပါ။ဘာလို့လဲဆိုတာသိပြီးတော့မတွေ့ရပါဘူး။ကုလသမဂ္ဂရဲ့ထောက်ခံတင်ပြချက်တချို့ကိုတော့အကောင့်ထဲပေါ်တဲ့နယ်လို့တချို့ကဆိုကြပါတယ်။အကောင့်ထဲပေါ်နိုင်ရင်ကောင်းပါပါ။ဒါပေမဲ့သိပြီးတော့ခက်ခဲပါတယ်။ရိုဟင်ဂျာပြဿနာဟာလက်ရှိမြန်မာနိုင်ငံအတွက်အခက်အခဲဆုံးပြဿနာဖြစ်န နိုင်ငံများဆက်ဆံရေးမှာတဟာအခက်ခဲလုံးပြဿနာပါပြည်တွင်းမှာဆိုရင်တော့လူနည်းစုပြဿနာဟာအရေးကြီးပါတယ်ရိုဟင်ဂျာသာမကပါဘူးကချင်ရှမ်းအပါဝင်လူနည်းစုတိုင်းရင်းသားတွေရဲ့ပြဿနာဟာအရေးကြီးဆုံးပ
ါအမေရိကန်ပြည်ထောင်စုအထူးသဖြင့်အခု Republican အစိုးရကမြန်မာနိုင်ငံရဲ့ပြည်တွင်းလူခွင့်ရေးပြဿနာကြောင့်မြန်မာနိုင်ငံကိုတရုတ်ဖက်ပူရင်းသွားမဲ့ကိစ္စကိုလက်ပတ်ကြည့်နေမှထင်ပါလားခင်ဗျာ
No I mean first of all there's no way they can let Burma go anywhere Burma will
no problem ပထမဆုံးပြောချင်တာကအမေရိကန်ကမြန်မာနိုင်ငံကိုဘယ်ဘက်မှပါပါအောင်မလုပ်နိုင်ပါဘူးဘယ်ဘက်သွားမယ်ဆိုတာကမြန်မာကိုယ်တိုင်ဆုံးဖြတ်ရမှာပါဒါပေမဲ့ကျွန်တော်မြင်ရတာကတော့မြန်မာနိုင်ငံဟာမျှတတဲ့နိုင်ငံသားရေးလမ်းစဉ်ကိုလိုက်ချနေပါတယ
်ကျွန်တော်ဆိုလိုတာကအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံကိုအလေးထားမဆက်ဆံတော့ဘူးမထောက်ခံအားမပေးဘူးယင်းကြီးမြုံနှံမှုတွေလည်းမလုပ်ဘူးဆိုရင်မြန်မာနိုင်ငံဟာတရုတ်ဘက်ကိုအလိုလိုပါသွားနိုင်တယ်လို့ဆိုလိုတဲ့သဘောပါဆရာကြီ
း Well Burma no I mean there is a major aid program in USAID program in Burma
မဟုတ်ပါဘူးအမေရိကန်ကမြန်မာနိုင်ငံကိုအဓိကအကူအညီပေးမဲ့စီစဉ်ရှိပါတယ်အမေရိကန်စွာစီကကျွန်တော်နောက်ဆုံးရရှိထားတဲ့စည်းရုံးစရာတွေအရဆိုလို့ရှိရင်နှစ်တော်ကြာအတွင်းဒေါ်လာ140ချောက်တန်းပေးဖို့ရှိနေပါတယ်ကတနာကဒါဟာသိမ့်မမြင်တာတဲ့ပညာရေးလက်ကျင့်ရေးလူမှုစောင့်နေတိစောက်ရေးစတာတွေအတွက်ပေးမှသာဖြစ်ပြီးတော့လမ်းပန်းဆက်သွယ်တိစောက်ရေးအတွက်မဟုတ်ပါဘူးလမ်းပန်းဆက်သွယ်တွေ
Sura Myanmar nga atwin ma tayut twa wezu chi chi ya ni da khan za ni ya da go American sura ga ma mu bu gyu ma sai bu sura de taw ba.
Chinese are not enjoying is not the word. The Chinese are trying to recover from a very bad period they had.
Kwin du ya shi khan za ni ya de. Enjoying sura ga man kan ne thon no ma hob ba bu. Tru ha myet song si man gain ma thi kae khya ya de kaisa go pyan mi lo a phat se bu chou za ni da ba.မြန်မာပြည်တွင်းမှာတရုတ်ဆန့်ကျင်ရေးစိတ်ဓာတ်တွေမီဒီယာတွေအရေးသားတွေအများကြီးရှိနေပါတယ်။ဒါကိုပြန်လည်နလန်ထူနိုင်အောင်ကူညီဖို့ကြိုးပမ်းနေပါတယ်။ငင်းကြမ်းရေးဖြစ်စဉ်မှာပါဝင်ကူညီနေပါတယ်။တရုတ်ဟာသူတို့နေဆက်ရေးမှာအမေရိကန်မပါဝင်စေချင်ပါဘူး။မြောက်ကိုရီးယားကလည်းဒီသဘောထားရှိတယ်လို့ကျွန်တော်ထင်ပါတယ
်။ဆိုတော့မြန်မာလူမျိုးစုပြဿနာပြည်လည်ရေးကိုတရုတ်လက်ထက်မှာထားလိုက်ရမှာကိုအမေရိကန်က
I don't think that's quite accurate, but we have to be very careful.
ဒါမှလည်းကျွန်တော်မထင်ပါဘူး။သိပြီးတော့သတိထားဖို့တော့လိုအပ်ပါတယ်။ကျွန်တော်တို့ကငင်းငယ်ရေးဖြစ်စဉ်ကိုအားပေးနေရမှာပါ။တစ်ချိန်တည်းမှာပဲဒီပြဿနာဟာတရုတ်မြန်မာနယ်စပ်ပြဿနာလည်းဖြစ်နေလို့သိပြီးတော့အကဲဆက်ပါတယ
်။မြန်မာနိုင်ငံရဲ့အနောက်ဘက်နယ်စပ်ဖြစ်တဲ့အိန္ဒိယနိုင်ငံကရောဒီကိစ္စမှာတရုတ်ကိုဘယ်လောက်ထိန်းချင်းနိုင်မယ်ထင်ပါလဲခင်ဗျာ
။ Burma will try to keep a balance, I think.
မြန်မာနိုင်ငံအနေနဲ့ထိန်းချုပ်နိုင်ပါလိမ့်မယ်ဒီထိန်းချုပ်ရေးဝါဒဟာစစ်အေးကာလမှာအသုံးတက်ခဲ့ပါတယ်အခုလည်းအသုံးတက်ပါလိမ့်မယ်မြန်မာဟာပထဝီနေထားရအချက်အချာဖြစ်နေပါတယ်တရုတ်နဲ့လည်းတင်တင်ရမယ်အိန္ဒိယနဲ့လည်းတင်တင်ရမယ်အာဆီယံနဲ့လည်းတင်တင်ဖို့လိုအပ်ပါတယ်ဒီနိုင်ငံတွေရဲ့အခန့်ကဏ္ဍကိုအမေရိကန်ပြည်ထောင်စုကလုံးဝဝန်မယူနိုင်ပါဘူးအင်မတန်မှလမ်းဝေးပါတယ်
ကျော်စံတားရဲ့မြန်မာရေးသုံးသက်ချက်ကိုအခုလိုဗုဒ္ဓဟူးနေ့ညပိုင်းမှာတစ်ချိန်နှာစင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့ကြာသာပတေးနေ့မနေ့ပိုင်းမှာနောက်တစ်ချိန်နှာစင်နိုင်ပါလိမ့်ရှင်။အခုလိုမြန်မာရေးသုံးသက်ချက်ကိုသာမကတခြား VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်ကန်တာတွေဖြစ်ကြတဲ့ကျမရေးတိုက်ရိုက်လေးလိုင်းပြည်တွင်းသတင်းသုံးသက်ချက်အင်္ဂလိပ်သင်ခန်းစာစတဲ့သတင်းပတ်စင်ကန်တာတွေကိုကျမတို့ရဲ့ VOA မြန်မာ website စာမျက်နှာမှာနှာစင်ဖတ်ရှုနိုင်ကြပါတယ်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါလိမ့်ရှင်။တစ်ပတ်အတွင်းအားကစားသတင်းမထုတ်လွှင့်ခင်မှာတော့စနေနေ့ညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင
်။သောရရှင်များရှင်အခြေအနေပြောစရာဖြစ်နေရတဲ့ဆက်သွယ်ရေးဥပဒေပုံမှ66ကားကြီးကိုပြင်ဆင်ရေးတွတ်တော်တွင်ဆွေးနွေးနေချိန်မှာပဲအပြေးတိုင်ဖြတ်သိမ်းပြဖို့တိုက်တွန်းတဲ့တွေလည်းထွက်ပေါ်နေပါတယ်။ပုတ်ခတ်စော်ကားခံရမယ့်အရေးကနေအများပြည်သူကိုအကာအကွယ်ပေးဖို့ဒီဥပဒေဟာရှေ့တင်တယ်လို့ယူဆသူတွေရှိတယ်လို့အာဏာပိုင်တွေကဖိနှိပ်ဖို့အသုံးပြုတဲ့ကိရိယာတစ်ခုဖြစ်လာနေတဲ့အတွက်မရှိသင့်ဘူးလို့မြင်ကြတဲ့သူတွေလည်းရှိပါတယ်။ပုံမှန်66ကကြီးပြင်တင်သလားဖြတ်တင်သလားဆိုတာကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-2-3-2-3-9-9-9လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ကြားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဖက်ဆက်တွေကြိုတင်ယူသားပေးဖို့ထားနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်လေးလိုက်စဉ်ကပြုစုပါရစေ
။စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနောက်ဆုံးကြိုက်နေသေးတဲ့အားကစားသတင်းလွှာကိုနားဆင်ကြရအောင်ပါ။ဘာစီလိုနာအသင်းကောင်းဆောင်အနီယက်စတာကနေမာကိုဘာစီလိုနာမှာဆက်ပြီးတော့ရှိနေစေခြင်းနဲ့လို့ပြောလိုက်ပါတယ်။နိုဘက်ဂျိုကိုဗစ်ဟာဒရောင်စစ်တန်ရာကြောင့်အခုနှစ်ကုန်တဲ့အထိတက်နစ်ပြိုင်ပွဲတွေကိုဝင်ပြိုင်နိုင်တော့မှာမဟုတ်ပါဘူး။အိန္ဒိယနိုင်ငံကဘတ်စကတ်ဘောတင်နန်းကတော့တင်နန်းသားအများဆုံးနဲ့ဂင်းနစ်စံချိန်တင်သွားပါတယ်။ဒီလိုတစ်ပတ်အတွင်းသတင်းအားကစားသတင်းတွေကိုကိုရနိုင်ကတင်ဆက်ပေးသွားမှာပါရှင်။
လာပါကျွန်တော်ညနေပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် ဘာစလိုနာသင်္ကောင်းဆောင်အင်နီယက်စတာကတော့နေမားကိုဘာစလိုနာမှာဆက်ပြီးတော့ရှိနေစေခြင်းနဲ့လို့ပြောလိုက်ပါတယ်နိုဗက်ဂျိုကိုဗစ်ကတောင်စစ်တန်ရာကြောင့်အခုနှစ်ကုန်တဲ့အထိတန်းပြိုင်ပွဲတွေကိုဝင်ပြိုင်နိုင်တော့မှာမဟုတ်ပါဘူးအိန္ဒိယနိုင်ငံကဘတ်စကတ်ဘောသင်္ကောင်းကတော့သင်္ကောင်းသားအများဆုံးနဲ့ဂင်းနစ်ကမ္ဘာစံချိန်တင်သွားခဲ့ပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုအခုတစ်ပတ်မှာတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာကွန်ဆောင်မှုနဲ့တရားစွဲခံထားတဲ့ရီယယ်မက်ဒရစ်နဲ့ပေါ်တူဂီတိုက်စင်မူခရစ်စတီယာနိုရိုနောဒိုဟာမက်ဒရစ်မြို့ကတရားရုံးမှာတနင်္လာနေ့ကအလားရောက်စစ်ဆေးခံခဲ့ပါတယ်။ရိုနောဒိုဟာအမေရိကန်ဒေါ်လာ 12.3 သန်းအခွန်ရှောင်တယ်ဆိုပြီးတော့စွပ်စွဲခံထားတာပါ။သူဟာ2011ကနေ2014အတွင်းသူနဲ့ပတ်သက်တဲ့ပုံအသုံးပြုခွင့်ကရတဲ့ဝင်ငွေတွေကိုဖုံးကွယ်ဖို့လုပ်ခဲ့တယ်လို့စပိန်အာဏာပိုင်တွေကပြောပါတယ်။ရိုနောဒိုကတော့ဒီစွဲချက်တွေကိုညှင်းဆုပ်ခဲ့ပါတယ်။တကယ်လို့သူ့အနေနဲ့ဝင်ငွေရှောင်မှုနဲ့အပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ခဲ့မယ်ဆိုရင်တော့ရိုနောဒိုဟာဒဏ်ငွေကြီးကြီးမားမားပေးဆောင်ရမှာဖြစ်တယ်လို့ထောင်ဒဏ်လဲကြောက်ခံရပွဲရှိနိုင်ပါတယ်ခင်ဗျာအမေရိကန်မှာကျင်းပတဲ့ ICC ဖလားဘောလုံးပွဲမှာတော့ဘာစလိုနာသင်းချန်ပီယံဖြစ်သွားပါတယ်ပြီးခဲ့တဲ့စနေနေ့ကဘာစလိုနာနဲ့ရယ်မက်ဒရစ်တို့ကစားခဲ့ကြပြီးတော့ဘာစလိုနာက3-2နဲ့နိုင်ခဲ့ပါတယ်တနင်္ဂနွေနေ့ကရိုမာနဲ့ Juventus ပွဲမှာတော့တကိုးစီတည်းဖြစ်ပြီး penalty ကန်ကြတာမှာ Juventus အသင်းနိုင်ရတော့ပါတယ်။စင်ကိုမှာစနေနေ့ကကစားတဲ့ ICC ဖလားမှာတော့ Inter Milan က Chelsea ကို2-2နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်။ဒီပွဲမှာ Inter ဘက်က Condobia ကိုကိုကိုပြန်သွင်းခဲ့ပြီးတော့ဒီဂိုးဟာအုံဂိုးတွေထဲမှာအဝေးဆုံးအုံဂိုးတွေထဲကတကိုးအဖြစ်မှတ်တမ်းဝင်ခဲ့ပါတယ်ခင်ဗျာ။ဘောလုံးသမားအပြောင်းရွှေ့သတင်းတွေမှာတော့ဒီတစ်ပတ်မှာလည်းထိတ်ဆုံးကနေရာယူထားတာကတော့ဘာစလိုနာတိုက်စင်မှုနေမှာပဲဖြစ်ပါတယ်။သတင်းတွေကအမျိုးမျိုးထွက်နေပြီးတော့ဘာစလိုနာအသင်းသားတွေနဲ့အသင်းတော်ရှိသူတွေလည်းနေမှာကိစ္စနဲ့ပတ်သက်ပြီးတော့မေးခွန်းတွေခဏခဏမေးခံနေရပါတယ်။ဘာစလိုနာခွင့်လဲလူအီနီယက်စတာကတော့နေမှာအနေနဲ့ဘာစလိုနာမှာဆက်ရှိနေဖို့မျှော်လင့်တယ်လို့ပြောလိုက်ပါတယ
်။ No veo que 200 o 300 millones puedan ser más beneficios.
ဒီယူရိုတန်း200ကနေရောင်းလိုက်တာကအသင်းအတွက်ပိုးပြီးတော့အကျိုးရှိလိမ့်မယ်လို့ကျွန်တော်မမြင်ပါဘူး။အသင်းမှာသူရှိတာကအသင်းအတွက်ပိုကောင်းပါတယ်။ကျွန်တော်တို့တော့သူဟာကမ္ဘာအကောင်းဆုံးဘောလုံးသမားတွေထဲကတစ်ယောက်ပါ။ဒါကြောင့်ကျွန်တော်အသင်းမှာအကောင်းဆုံးဘောလုံးသမားတွေကိုပဲလူချင်ပါတယ်။ဒါကြောင့်ဒီမှာရှိတဲ့လူအကုန်လုံးကလည်းသူ့ကိုအသင်းမှာဆက်ရှိနေစေချင်တယ်ဆိုတာတန်တရားမဖြစ်မိပါဘူး။
ဗြိတိန်နဲ့ဥရောပသတင်းတွေမှာတော့ PSG ကနေမားကိုခေါ်ဖို့အတွက်ဒီမာရီယာကိုအလိုက်ပေးသွားမယ်လို့ဖော်ပြနေသလိုဘာစလိုနာကလည်းနေမားနေရာမှာလီဗာပူးကကူတီးညိုနဲ့အစားထိုးဖို့ပြင်ဆင်နေတယ်ဆိုတဲ့သတင်းတွေလည်းအမျိုးမျိုးထွက်နေပါတယ်။တစ်ဖက်မှာလည်းဘာစလိုနာအသင်းဥက္ကဋ္ဌနီးပြားနဲ့အသင်းသားတွေကတော့သူတို့အနေနဲ့နေမားကိုအသင်းမှာဆက်ပြီးတော့ရှိနေစေချင်တယ်လို့ပြောပါတယ်။နေမားအနေနဲ့ PSG ရဲ့မလုံးတွေကိုတောင်းခံပြီးတော့ဘာစလိုနာမှာပဲဆက်နေမလား။ဒါမှမဟုတ် PSG ကိုပြောင်းမလားဆိုတာကတော့ဆက်ပြီးတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ။PSG ကနေမားကိုခေါ်ဖို့ကြိုးပမ်းနေတဲ့တစ်ချိန်တည်းမှာပဲအာဆနယ်ကချီလီတိုက်စင်မှု Alexis Sanchez ကိုခေါ်မယ်ဆိုပြီးတော့လည်းသတင်းတွေထွက်နေပါတယ်။ဒါပေမဲ့အာဆနယ်နီးပြအာဆန်ဗန်ဂါကတော့ Sanchez ဟာအသင်းမှာဆက်ပြီးတော့ရှိသွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်။စပိန်လာလီဂါကဆဗီလာအသင်းက Manchester City မှာကစားနေတဲ့စပိန်တိုက်စင်မှု Nolito ကိုခေါ်လိုက်ပါတယ်။ဆဗီလကသူ့ကိုယူရို6သန်းနဲ့ဝယ်ပြီးတော့3နှစ်စာချုပ်ချုပ်လိုက်တာဖြစ်ပါတယ်။ဆဗီကိုပြောင်းလာတာနဲ့ပတ်သက်ပြီးတော့ Nolito ပြောတာကတော့
No, sinceramente no creo que lo paso allá de mi carrera.
မတူတာတွေကတော့အများကြီးပါ။ဒီကတဲ့တစ်ပတ်ကမန်ချက်စတာမှာကမိုးရွာတယ်။အတွေ့အခေါ်ရာသီဥတုနဲ့လူတွေကအဆအားလုံးကမတူပါဘူး။ကျွန်တော်အနေနဲ့အပြောင်းလဲလုပ်ဖို့လိုပြီ။အခုဒါကကျွန်တော်အတွက်တော့ကွက်တီပါပဲ။ကျွန်တော်အနေနဲ့လည်းအခုလိုပြောင်းလာတဲ့အတွက်စိတ်ယုတ်သွားတယ်လို့မထင်ပါဘူး။စီဗီလာအသင်းဟာစပိန်နဲ့ဥရောပမှာအသင်းကြီးတစ်သင်းပါ။ကျွန်တော်အမှန်မမှားဘူးဆိုရင်စီဗီလာအသင်းဟာထိတ်ဆုံး၄သင်းထဲမှာနှစ်တိုင်းလို့လို့ပါပါတယ
်။နိုလီဒိုဟာပြီးခဲ့တဲ့ဘောလုံးရာသီကမက်ဆီတီအတွက်19ပွဲကစားခဲ့ရပြီးတော့အဲ့ဒီက10ပွဲကအရန်လူအဖြစ်နဲ့လူစားဝင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။တင်နစ်သတင်းတွေဘက်မှာတော့ဆာဘီယားနိုင်ငံသားနိုဗက်ဂျိုကိုဗစ်ဟာတင်နစ်ကစားတာကိုဒီနှစ်အကုန်ထိနားသွားမှာဖြစ်ပါတယ်။ Grand Slam Champion 12ချိန်ဖြစ်ပွဲဂျိုကိုဗစ်ဟာပြီးခဲ့တဲ့ Wimbledon ပြိုင်ပွဲမှာရခဲ့တဲ့တံတောင်စစ်တံရကြောင့်ဒီနှစ်တင်နစ်ရာသီပြိုင်ပွဲတွေကိုဝင်ပြိုင်တော့မှာမဟုတ်ဘူးလို့ပြီးခဲ့တဲ့ဇူလိုင်လ26ရက်နေ့ကကြေညာခဲ့တာပါ။ဒါကြောင့်သူ့အနေနဲ့လာမယ့် American Open အပါအဝင်ကျန်တဲ့ပွဲစဉ်တွေကိုလည်းဝင်ပြိုင်တော့မှာမဟုတ်ပဲ
ရာသီကုန်ထိအားယူရမှာဖြစ်ပါတယ်ခင်ဗျာ British နိုင်ငံက heavyweight champion Hong Tyson Fury ဟာလက်ဝဲသမားဘဝကိုအားယူပြီးလို့ဇူလိုင်လ26ရက်နေ့ကကြေညာခဲ့ပါတယ်သူကိုရုံရုံကြည်ကြည်နဲ့အားပေးခဲ့ကြတဲ့ပရိသတ်တွေအားလုံးကိုကျေးဇူးတင်ကြောင်းပရိသတ်တွေအားလုံးလည်းသူ့လိုပဲချီးမြှောက်မယ်လို့မျှော်လင့်နေဆိုပြီးသူ့ရဲ့ Instagram စာမျက်နှာကနေပြောပါတယ် Tyson Fury ဟာ2015မှာ Ukraine က Vladimir Klitschko ကိုအနိုင်ရပြီးတော့ WBA, IBF, WBO နဲ့ IBO ကမ္ဘာ heavyweight champion တွေဖြစ်လာခဲ့တာပါ2016ဂျော်မှာတော့သူဟာတားမစ်ဆွေးသုံးဆွဲမှုနဲ့တရားစွဲခံခဲ့ရပါတယ်။ဒါပေမဲ့သူကတော့တားမစ်ဆွေးသုံးဆွဲခြင်းမရှိဘူးလို့ညင်ပါတယ်။ဂျေဇာလက်ဝဲသမားအဖြစ်နဲ့သူက25ပွဲကစားခဲ့ပြီးတော့25ပွဲလုံးအနိုင်ရခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံကဘတ်စကတ်ဘောသင်တန်းကတော့ကမ္ဘာပေါ်မှာသင်တန်းသားဥယျာဉ်အများဆုံးဘတ်စကတ်ဘောသင်တန်းအဖြစ်ကမ္ဘာစံတင်တင်သွားခဲ့ပါတယ်။အမေရိကန်က NBA Champion Golden State Warriors အသင်းရဲ့ဘတ်စကတ်ဘောကစားသမား Kevin Durant ဟာအိန္ဒိယနိုင်ငံ New Delhi မြို့က NBA Academy မှာတောက်ကြနေကလူငယ်ဘတ်စကတ်ဘောကစားသမားတွေကိုဘတ်စကတ်ဘောအခြေခံနေသင်ပေးခဲ့တာဖြစ်ပါတယ်။ဒါ့အပြင်ဘင်္ဂလားရု Chennai Hyderabad နဲ့ Kolkata မြို့တွေကအိန္ဒိယလူငယ်တွေလည်းဒီသင်တန်းကိုဆက်သွယ်ရေးဂျိုဒူးကနေတဆင့်ပါဝင်ခဲ့ကြပါတယ်။ဒါကြောင့်ဒီသင်တန်းမှာပါဝင်တဲ့သူအရေအတွက်ဟာစုစုပေါင်း 3549 ယောက်ရှိပြီးတော့ဂင်းနစ်စံချိန်ဝင်သွားခဲ့တာပါ NBA အင်တာနက်စာမျက်နှာမှာလည်းကွင်းအလုံးပေါင်းမှာပါဝင်တဲ့သင်တန်းသားအရေအတွက်ဟာကမ္ဘာစံချိန်ဖြစ်ခဲ့တယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ
ကိုရနိုင်စီစဉ်တင်ဆက်ပေးနေတဲ့သတင်းသက်ဆိုင်အားကစားသတင်းလွှာတွေကိုနားဆင်ကြကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေပြန်လည်ဖန်ယူနားဆင်နိုင်ကြပါတယ်။မနေ့ကကြာသပတေးနေ့မနေ့6နာရီကနေ9နာရီထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40နဲ့49တို့ကနေပြီးတော့ထုတ်လွှင့်ပေးသွားမှာပါရှင်။အဲ့ဒီအချိန်မှာဥကျော်ဇန်တာရဲ့မြန်မာရေးတုံသက်ချက်နဲ့သူယုံကြည်ရာစတဲ့သတင်းပတ်ဆင်ကန်တာတွေကိုနားဆင်ကြရမှာပါရှင်။အခုဗုဒ္ဓဟူးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါဦးမယ်ရှင်
။အမေရိကတိုက်နိုင်ငံတစ်ခုဖြစ်တဲ့ဗင်နီဇွဲလားနိုင်ငံမှာဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေရေးဆွဲဖို့ရည်ရွယ်ကျင်းပခဲ့တဲ့တနင်္လာနေ့ကရွေးကောက်ပွဲမှာအ ਨੇ ဆုံးမဲပေါင်းတသန်းလောက်ကိုမမှန်မကန်စည်းရင်းပြခဲ့ကြောင်းအီလက်ထရောနစ်မဲပေးတဲ့စနစ်နဲ့ဝန်ဆောင်မှုပေးခဲ့တဲ့ကုမ္ပဏီကပြောဆိုလိုက်ပါတယ်။ဖွဲ့စည်းပုံရေးဆွဲရေးအထူးလွှတ်တော်ကိုယ်စားလှယ်ကိုရွေးချယ်တဲ့ရွေးကောက်ပွဲမှာမဲဆန္ဒရှင်အရေးအတွက်ကိုမမှန်မကန်စည်းရင်းပြခဲ့တာတန်တရားဖြစ်စရာမရှိတဲ့ကြောင်း Smartmatic ကုမ္ပဏီအမှုဆောင်ရရှိချုပ်အန်တိုနီယိုမူကီကာကဒီကနေ့ဗြိတိန်နိုင်ငံလန်ဒန်မြို့ကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ကြပါ။ကုမ္ပဏီရဲ့အီလက်ထရောနစ်စနစ်နဲ့တွက်ချက်မှုအရအမှန်တကယ်မဲပေးခဲ့သူအရေးအတွက်နဲ့အာဏာပိုင်ကြီးညာထားတဲ့အရေးအတွက်ကြားအ ਨੇ ဆုံးမဲတသန်းလောက်ကွာနေတယ်လို့ပြောဆိုကြတာပါ။အစိုးရကတော့မဲပေးသူ၈သန်းရှိတဲ့အကြောင်းပြောဆိုထားပါတယ်။ရုရှားပေါ်အမေရိကန်ပြည်သူကပိတ်ဆို့တံခတ်ရေးယူမဲ့ဥပဒေထက်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ဒီကနေ့ပဲလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နောက်ဆက်မှုတွေကိုတုံ့ပြန်တဲ့အနေနဲ့လွတ်တော်ကရေးဆွဲထားတဲ့ဥပဒေကိုသမ္မတကလက်မှတ်ရေးထိုးအတည်ပြုလိုက်တာပါ။မြောက်ကိုရီးယားရဲ့ပက်ထရင်တက်မစ်ဆိုင်းတုံးနဲ့နျူကလ িয়ার နဲ့အစီအစဉ်တွေကိုဟန်တားနိုင်ရေးအမေရိကန်သမ္မတအင်ဂျီရောကနီလန်ပေါင်းစုံစဉ်းစားနေချိန်မှာပဲမြောက်ကိုရီးယားအတွက်အမေရိကန်ဟာရန်သူမဟုတ်တဲ့အကြောင်းနိုင်ငံချိုင်းဝန်ကြီးရက်စတီလက်ဆန်ကပြောဆိုလိုက်ပါတယ်မြောက်ကိုရီးယားအနေနဲ့အမေရိကန်ကလက်မခံနောက်တဲ့ချင်းချောက်မှုမျိုးတွေရှိနေတာကိုလည်းတုံ့ပြန်သွားမှာဖြစ်ကြောင်းမနေ့တုန်းကပဲနိုင်ငံချိုင်းဝန်ကြီးကပြောဆိုလိုက်တာပါအာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာဒီကနေ့ပဲမြောက်တန်တေးဆာချုပ်ဖွဲ့နေတိုးရဲ့ရင်းနှီးတစ်ခုတက်ကတ်ခံရပြီးထိခိုက်တိုက်ခိုက်မှုတွေရှိခဲ့တဲ့အကြောင်းနေတိုးစစ်ပစံတောင်ဝင်ရှိသူတွေကအတိအကျပြောဆိုလိုက်ပြီးမြေကင်းကနဲအတိအချဘူးတော့မပြောနိုင်ပါဘူ
းဗုဒ္ဓဟူးနေ့ညထိတ်တန့်ရနေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးသွားတာပါဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီခေဒူပင်စကီဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် Internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်ရှင် VOA ကို Internet ကနေပြီးတော့ဝေဖန်ကြံပေးစာတွေပို့လို့ရတော့ bamis@voanews.com ကိုဆက်သွယ်နိုင်ပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်ကျော်ရရှင်မင်းအားလုံးရှင်လန်းချမ်းမြေကြပါစေရှင
်သ This program has come to you from the Voice of America, Washington. Welcome to the Voice of